ပါဝါပွိုင်းတို့ဘာလို့နဲ့ဖြေပါပုံပြီးတော့ရှင်းလင်းပါဖြစ်ပါ 그 미래 미공아 사차 봉우 미래 디다마 하라야 위빈예 사차 봉수로 봉포비라 디다이비오메 선호시에나 나라오네 비자인다가 떼기로 미니마 미마보노 또다래 디다마 하라야 위빈마 바리 호타레 수레 퍼시봉리 스트레처 폼 폼 맥니 တခုတော့ ပြောလို့ရပါတယ်နောက်အစဉ်ပြေတဲ့အခါမှာတာမတိနဲ့လေခွန်ကြီးတို့စောစောတိုင်ပင်ဆွေးနွေးထားတာရှိပါတယ်အပြီးတော့မှကျန်းနေတဲ့ပတ်သက်လာတဲ့စထရက်ဖော်မြူလာဖော်မက်တွေကိုပြုစုထားဖို့ဆိုတာအရင်တော့က ဒီတက္ကသိုလ်ဖွင့်စာကဆွေးနွေးထားဖို့ပါပဲကြမ်းမယ်ဖြစ်ဖြစ်ဖွဲ့စည်းပုံလေးတွေဟာစနစ်ကြတယ်ဆိုတာအမ္မဓမ္မသိကြပါတယ်ဒီစနစ်တကြလေးတွေကိုခေါင်းကြီးတို့စုစည်းပြီးတော့ပုံဖော်လိုက်မယ်ဆိုလို့ရှိရင်အမ္မဓမ္မဆွေးဝင်စားကြအကောင်းဒါတော့ဒီဓမ္မဟရိယဝိပင်္ဂဝိပင်္ဂဆိုဝိပင်းကျမ်းထဲမှာနောက်ဆုံးအပိုင်းကန္တဖြစ်တယ် ဒါနဲ့ပတ်သက်ပြီးတော့ဟိုပြောစရာလေးလည်းအများကြီးရှိနေတယ်သို့တော့အချင်းယူလေးလာပြီးတော့ပြောရမယ့်ဒီမေကောအဖြေကအချင်းယူပြီးတော့ပြောရမယ့်အနေထားရှိတယ်ပေါ့အပိဓမ္မာတမိုင်းနဲ့ပတ်သက်ပြီးနည်းနည်းဓမ္မဟရိယဆိုတဲ့နာမည်လေးနဲ့ပတ်သက်တာနဲ့ပတ်သက်ပြီးအထာတလေးနေထက်ကထာမှာသဲလွန်စာလေးရှိပြိဓမ္မာနဲ့ပတ်သက်တဲ့ဟာလေးတခု အဲ့ဒီမှာအထာတလေးနေအထက်ကထာမှာအဘိဓမ္မာခொနှစ်ကျမ်းကိုရေတွက်တဲ့အခါမှာအဘိဓမ္မာကျမ်းတွေကိုသတ်မှတ်ဖော်ပြတဲ့အခါမှာအဘိဓမ္မာခொနှစ်ကျမ်းလို့သတ်မှတ်ဖော်ပြတယ်အဲ့လိုသတ်မှတ်ဖော်ပြတော့အမိစရင်ထုတ်တဲ့အခါမှာအခုဒီကနေ့ထုတ်တဲ့အတိုင်းပဲတမန်သင်္ကနီဝိပန်က တတုကထာပုဂ္ဂလပညတ်တိကထာဝတ္ထုရမကပဌာနာလို့ဒီခုနှစ်မျိုးပဲဒီကနေ့လဲဒါကိုပဲအတည်ပြုတယ်အစဉ်ဆက်ကလည်းရှင်မဘုရဝါဒတို့လက်ထက်ကလေးကဒါအာစရိယနံတမာနာကထာအာလုံးတဏီတဲ့ဒါလက်ခံထားတယ် tradition တက္ကရာဆိုတာ tradition ပဲအစဉ်လာဒီတိုင်းလက်ခံထားခဲ့တယ်သို့တော့အဲ့ဒီနေရာမှာ ညင်းဆိုချက်ကလေးတစ်ခုပေါ်လာခဲ့တယ်ပေါ့ကထာဝတ္ထုထဲ့တာကိုသဘောမတူတဲ့ပုဂ္ဂိုလ်ကအဲ့ဒီကထာဝတ္ထုကိုစင်းနေတဲ့ကဖြုတ်ပယ်ရမယ်ဘာဖြစ်လို့လဲဆိုရင်သူ့ရဲ့အကြောင်းပြကကထာဝတ္ထုဆိုတာမြတ်စွာဘုရားပြိဋိဘံစံပြီးတော့အနှစ်200ကျော်သာသနာတော်အနှစ်200ဆက်ရှိမှရှင်မောဂလိဗုဒ္ဓတိတ္တမထေရဟောထားတာဖြစ်လို့ဒီကထာဝတ္ထုနဲ့ ကထာဝတ္ထုနဲ့ကထာဝတ္ထုကိုထည့်သွင်းပြီးတော့ဗိဓမ္မာခொနှစ်ကျမ်းလို့မပြောသင့်ဘူးကထာဝတ္ထုကျမ်းကိုဖယ်ပြစ်တဲ့နယ်လို့သူကတလို့ဆိုပြုတ်ခဲ့တာရှိတယ်အဲ့ဒါကိုလည်းအထာတာလေးနေတခါမှမှတ်တမ်းတင်ထားတာရှိတယ်ဒီကထာဝတ္ထုဆိုတာတာဝကဗာတိတဖယားဟောတာမဟုတ်ဘူးဗိဓမ္မာဆိုတာဖယားဟောတာအဲ့တော့ဒီကထာဝတ္ထုကျမ်းကြီးကိုဗိဓမ္မာခொနှစ်ကျမ်းစင်းနေတာထုတ်ပြဖို့အဲ့ จำหมดไปเนี่ยชาวจันทร์ละลูกสาวมาหาผู้เด็กตัวบ้ากูเปล่าหรือสิชาวจันทร์เราไม่หาผู้คนจันทร์คนจันทร์สูรุษิงเป็นจันทร์เนี่ยคนจันทร์ลูกเปล่ามาเลยลูกสูรุษิงครับตัวบ้ากูเท่าหรือสิมหาธรรมหริยะสูรุษิงเท่าเอริมหาธรรมหริยะสูรุษิงเท่าไหมสิอภิธรรมคนจันทร์ลูกแต่อภิธรรมทำไมมาดีกราวดูเนี่ยประเด็นอันนี้บอกเจ้าก็เลยจันทร์สิงห์เนี่ยเป็นเด็กอันนี้บอกเจ้าก็เลยกูเชื่อกันถ้าตอนนี้ที่เกิดมาจีนด้วยบ้างมหาธรรมหริยะจังหวะเทพีโรก็ท้าวทุเยสามหาธรรมหริยะจังหวะเทพีโรคนจังหวะที่รู้ตัวอันรู้ตัวอันนี้อากาศตุเยยุสาเจกุลัมขังบาปิโลรู้สูมหาธรรมเอ ဓမ္မဟရိယကျမ်းဆိုတာတဲ့ဘာမှအတိတ်အဆန်းပါတာမဟုတ်ဘူးတဲ့ဒီမိကုံးလေးတွေအနည်းငယ်များလောက်နဲ့ကျမ်းတကျမ်းမဖွဲ့လောက်တဲ့အရာပဲလို့ဆိုတာဒီကနေ့ခေတ်တော့အဲ့ဒီမဟာဓမ္မဟရိယဆိုတာရှာမတွေ့ဘူးဖြစ်နေအဲ့ဒီရှာမတွေ့တဲ့မဟာဓမ္မဟရိယဟာဘုန်းကြီးကစဉ်းစားမိတာတော့ဒီဓမ္မဟရိယဝိပင်္ဂလေးများဖြစ်နေမလားလို့စဉ်းစားမိတယ်ပေါ့နော်ဒါဟိုသေးကြတော့ပြောတာမဟုတ်စူဇန်လေးလာစရာတခုပြောပြတာသူရေးထားတဲ့စကားလုံးအတိုင်းပြောရမယ်ဆိုရင်မဟာဓမ္မဟရိယအပုပ္ပန္နတိဘာမှအသစ်မပါဘူးတဲ့မဟာဓမ္မဟရိယချမ်းမှာအသစ်ဆိုတာမပါဘူးတဲ့ကတိပယဝပညာဝါရာအဝတိတာမိကုံးလေးတွေနည်းနည်းပဲရှိတာပါတဲ့အနည်းငယ်များတာပါတာပါလို့မဟာဓမ္မဟရိယဝိပင်္ဂနဲ့ဒီပဋ္ဌာန်းကျမ်းကြီးဒီအဘိဓမ္မာ9ကျမ်းဆိုင်ရင်းတဲ့ကိုဒီမဟာဓမ္မဟရိယဝိပံမဟာဓမ္မဓမ္မဟရိယကျမ်းကိုမထည့်သင့်ဘူးလို့ဒီဘက်ကအကြောင်းပြတယ်ပေါ့နော်အဲ့တော့အဲ့ဒီမှာဓမ္မဟရိယဝိပံကဆိုတဲ့ဒီဝိပံကကျမ်းထဲမှာဒီကနေ့ပါနေတဲ့ဓမ္မဟရိယဝိပံကကျမ်းနဲ့ပတ်သက်ပြီးတော့အထက်တော်လေးနေက information လေးပေးထားတာရှိတယ်အဲ့ဒီသူ information ပေးထားတဲ့စကားနဲ့ဒီကနေ့ဝိပင်းကျမ်းထဲမှာရှိတဲ့မဟာဓမ္မဝိပင်္ဂနဲ့သိပြီးတော့မကြိုက်တာလေးတွေသွားတွေ့ဒါဟုဘုန်းကြီးတို့တွေမလေးလာမဆန်းစစ်ရင်မတွေ့နိုင်တဲ့ကိစ္စတခုဘယ်အရာပဲဖြစ်ဖြစ်ဒီစူဇန်နဲ့အမြင်နဲ့ချိတတ်ဖို့လိုတာပေါ့နော်စူဇန်နဲ့အမြင်နဲ့ချိဖို့လိုတယ်အဲ့ဒီမှာဓမ္မဟရိယဝိပင်္ဂနဲ့ပတ်သက်ပြီးတော့ဒီ information ပေးထားတဲ့စကားလေးကဘာလို့ဆိုဓမ္မဟရိယဝိပံကောတိဝိဒေနဝိပတ်တော်ဓမ္မဟရိယဝိပံကကို၃မျိုးခွဲခြားပြီးတော့ဝိပံပြထားပါတယ်တဲ့ divide လုပ်ထားတယ်ပေါ့ division explain လုပ်ထားတယ်၃မျိုးနဲ့ချုပ်တော့၃မျိုးကဝိပံထားတယ်ဆိုတော့ဒါဝိပံကျမ်းရဲ့ထုံးစံက၃မျိုးဆိုဒီမှာတုတ်တန်တပါဇဏိယဒီတုတ်တန်မှာလာတဲ့ဤစနစ်ကိုယူပြီးတော့ explain လုပ်တာကတခုအဘိဓမ္မာပါဇဏိယအဘိဓမ္မာကျမ်းလာတဲ့အတိုင်းဒီ explain လုပ်တာကတခုပညာပုစ္ဆကမိဂုံးတွေကိုထုတ်ပြီးတော့ဖြေပေးသွားတဲ့အပိုင်းကတခုဆိုဒီ၃ခုနော်တုတ်တန်တပါဇဏိယရဲ့အဘိဓမ္မာပါဇဏိယရဲ့ပညာပုစ္ဆကရဲ့လို့ဒီလိုအပိုင်း၃ပိုင်းရှိတယ်ဒါပေမဲ့ဒီကနေ့ဓမ္မဟရိယဝိပင်္ဂကြည့်လိုက်ရင်အဲ့ဒီအပိုင်း၃ပိုင်းမရှိဘူးဒါဟိုစဉ်းစားဖို့ရပြောတာနော်စာပေကျမ်းကနေရတည်ဆောင်းလာတဲ့ခေတ္တရနဲ့အများကြီးဖြတ်တန်းခဲ့ကြရတာပေါ့အများကြီးဖြတ်တန်းခဲ့ရအဲ့တော့ဒီကနေ့ဒီဓမ္မဟရိယဝိပင်္ဂဆိုတဲ့ဒီဝိပင်းကျမ်းရဲ့နောက်ဆုံးအပိုင်းဟာတခြားဝိပံကားတွေလို့တုတ်တန်တပါဇဏိယအဘိဓမ္မာပါဇဏိယပညာပုစ္ဆကဆိုရယ်၃မျိုးနဲ့ဝိပံထားတာမဟုတ်ဘူးသို့တော့ရှင်မဘုရဂောသ information ပေးထားတဲ့သူရဲ့စကားအရာဆိုလို့ရှိရင်ဓမ္မဟရိယဝိပံကားကိုဒီ၃မျိုးနဲ့ဝိပံပြထားပါတယ်လို့ဘယ်လိုဆိုလဲဘုန်းကြီးတို့လည်းအခုမေကွန်းတက်လာတဲ့အခါမှာတည်တည်ချာချာကိုလေ့လာကြည့်လိုက်တဲ့အခါဒါလေးလာတွေ့တယ်ပေါ့နော်လာတွေ့တယ်အဲ့တော့၃မျိုးနဲ့ဝေဖန်ထားတယ်ဆိုတာဒီမှာမတွေ့ဘူးနောက်တစ်ခါဝါစနာမက္ကတော်ပဏိတအတိရိကဒိဘာနာဝါရမတ်တော်ဘာနာဝါရနှစ်ခုဆိုတာဒီကျမ်းစာတစ်စာကိုရွတ်ဖတ်တဲ့အခါမှာကန့်တတ်ထားတဲ့အတိုင်းအတာလေးတစ်ခုရှိတယ်ဘာနာဝါရရွတ်ဖတ်တဲ့အတိုင်းအတာလေးတစ်ခုရှိတယ်ရွတ်ဖတ်တဲ့အတိုင်းအတာဟာအတိအကျဖော်ပြထားတဲ့ဟိုအရေးအတွက်တွေရှိပါတယ်နော်ကာရ200ပါဝန်းကျင်လောက်ကိုဘာနာဝရတစ်ခုလောက်ဒီလိုစလုံးနဲ့သတ်မှတ်ပြီးတော့ထားရှေးကလည်းအမတန်စနစ်ကြံအခုခေတ်ဒီ research paper တွေရေးတဲ့အခါမှာလည်းပဲစလုံးဘယ်လောက်ရှိရမယ်ဆိုတာဒီဖော်ပြတယ်လို့ပဲအခုဒီကျမ်းတစ်ကျမ်းမှာလည်းပဲစလုံးဘယ်လောက်ရှိတယ်ဆိုတာကိုဘာနာဝရနဲ့တွက်ပြီးတော့ပြထားတာရှိတယ်ကျမ်းတန်းကျမ်းတိုင်းမှာအဲ့တော့သူကဒွိဘာနာဝရမတ္တဆိုနှစ်ချိန်ရနာပြီးရွယုံလောင်လေးတယ်ဆိုတော့တိတ်ပြီးတော့ဒီဓမ္မဟရိယဝိပံကဟ ဟိုအတူလေးလည်းမဟုတ်ဘူးအရှည်ကြီးလည်းမဟုတ်ဘူးလက်စားလေးတဘောပဲရှိတယ်ပေါ့ဒါကရှင်မဘုရဂောတဓမ္မဟရိယဝိပင်္ဂနဲ့ပတ်သက်ပြီးတော့သူ information ပေးထားတာတခြားဝိပင်္ဂတွေနဲ့အလားတူတူတယ်သို့တော့ဒီကနေ့ဝိပင် channel မှာတွေ့ရှိနေရတဲ့ဓမ္မဟရိယဝိပင်္ဂကအဲ့ဒီပုံစံမဟုတ်ဘူးဖြစ်တယ်မဟုတ်တာဖြစ်နေတော့အဘိဓမ္မာ9 channel မှာထဲတဲ့တယ်လို့ဆိုတဲ့မဟာဓမ္မဟရိယဝိပင်္ဂများဒီဝိပင်္ဂဖြစ်နေသလားလို့စဉ်းစားစရာရှိလာတယ်ပေါ့နော်ဟိုဒါတွေကဟိုကျမ်းနဲ့ပတ်သက်တဲ့နာမည်လေးတွေပေါ့နာမည်လေးတွေဒီစာပေရဲ့တာဝန်ဆိုတာအမှန်တမ်းခရင်နေဒီတက်ဆောင်လာတဲ့ဒီအချိန်ပိုင်းဟာလည်းပဲအလွန်ကြာလာပြီအလွန်ကြာပြီခေမျိုးမျိုးကိုလည်းဖြတ်ကျော်လာခဲ့ရဖြတ်ကျော်လာခဲ့တာဒါတော့ဒီစာပေတွေဘုန်းကြီးတို့လက်ထက်ထီအောင်ခုလိုရောက်ရှိလာတာဒီပင်လဲအတော်ကို protect လုပ်နိုင်လို့ပဲသူတွေအမှန်တမ်းချီးကျူးစရာကောင်းတယ်ကိုရှိကဒီစာပေတွေကိုထိမ့်သိမ့်လာတဲ့ပုံကိုယ်တွေဟာတကယ်ကျေးဇူးရှင်ကြီးတွေပဲဒီချိန်ထိအောင်ထိမ့်သိမ့်ဆော့ဆော့လာတယ်ဆိုတော့လွယ်တာမဟုတ်ဘူးပေါ့အဲ့တော့ကွဲလွဲချက်ကလေးတွေရှိတယ်ရှိတော့အခုကဒီမေကွန်းကမေးထားတာကတော့ဓမ္မဟရိယဝိပင်္ဂရဲ့ဖွဲ့စည်းပုံကိုသူမေးတာပေါ့သို့တော့အခုကဓမ္မဟရိယဝိပင်္ဂနဲ့ပတ်သက်တဲ့ information တွေကိုပြောပြတာနော် information ပြောပြအဲ့တော့ဓမ္မဟရိယဆိုတဲ့နာမည်နဲ့ပတ်သက်ပြီးတော့ဘယ်လိုအဓိပ္ပာယ်နဲ့ဓမ္မဟရိယလို့ခေါ်တယ်လဲလို့ဆိုတာကိုတော့အထက်ကရာတို့ဒီကတို့မှဖွင့်ထားတာမတွေ့ရသေးဘူးဟရိယဆိုတာတော့နှလုံးသားပဲနှလုံးသားဆိုတာလူရဲ့ဘဟုချက်မှာအရေးပါတဲ့နေရာမှာရှိတယ်ပေါ့ဒီမှာလည်းပဲဒီအမဓမ္မအရေးကြီးတဲ့တရားတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းနာမှုဓမ္မဟရိယလို့ဒီလိုဆုံးမယ်ဆိုရင်တော့ဆုံးနိုင်တယ်ပေါ့လေကိုယ့်ဘကိုယ်အဓိပ္ပာယ်ကိုဖွင့်ဆိုလို့တော့ရနိုင်တယ်ပေါ့ကဲအဲ့ဒါထားအခုပြန်ပြီးတော့အချင်းချုပ်ပြောရမယ်ဆိုလို့ရှိရင်အဘိဓမ္မာ9ချမ်းဆင်းရင်ထဲမှာထဲတဲ့နယ်ဆိုတဲ့မဟာဓမ္မဟရိယဝိပမဟာဓမ္မဟရိယချမ်းအဲ့ဒီချမ်းကိုဒီကနေ့မတွေ့ရဘူးအခုဝိပင်းချမ်းနဲ့မှပါတာဓမ္မဟရိယဝိပင်္ဂပါတယ်သို့သောဓမ္မဟရိယဝိပင်္ဂသည်တခြားဝိပင်းချမ်းဝိပင်းအခန်းကဏ္ဍ18ခုနဲ့မတူပဲနဲ့သုတ္တနာပါဇဏီယလည်းမပါဘူးအဘိဓမ္မာပါဇဏီယလည်းမပါဘူးပညာပုစ္ဆကလည်းမပါဘူးဒီခေါင်းစည်းတွေမပါပဲနဲ့သူရေးထားတယ်နော်အဲ့တော့ဘုန်းကြီးတို့တွေဆက်လက်ပြီးတော့စူးစမ်းလေ့လာရမယ်research လုပ်ရမယ့်အရာတစ်ခုလို့ဒီလိုပဲအခုချိန်မှာတော့သတ်မှတ်ထားရမယ်ပေါ့ကဲသူ့ရဲ့ format ကလေးကို structure format ကိုပြောရမယ်ဆိုလို့ရှိရင်တော့အခုလက်ရှိအနေအထားတိုင်းပြောတာဒါသံမောဟဝိနေဝိနောရဏီလို့ခေါ်တဲ့ဝိပင်းချမ်းကိုပွင့်တဲ့အထက်ကရာလည်းပဲဒါကိုသူက structure form ကိုသူဖော်ပြပေးထားပါတယ်သူဖော်ပြပေးထားတဲ့အတိုင်းပြောရမယ်ဆိုလို့ရှိရင်ဓမ္မဟရိယဝိပင်္ဂကိုဝါရာကြီးစက်ခုနဲ့ဆယ်ခုနဲ့သူကဟို classify လုပ်ထားတယ်ဝါရာကြီးဆယ်ခုဝါရဆိုတာ section လို့ပြောချင်းပြောပေါ့ section ဆယ်မျိုးနဲ့သူကဖွဲ့စည်းထားတယ်ပေါ့အဲ့ဒီဆယ်ခုရဲ့နာမည်အကုန်လုံးမပြောတော့ပါဘူးနံပါတ်1ကိုတဗ္ဗသင်္ကာဟိကဝါရလို့ဒီလိုခေါ်တယ်တဗ္ဗသင်္ကာဟိကဆိုတာအလုံးခြုံငုံလိုက်တယ်ဆိုလိုတာကဒီဝိဓမ္မာကျမ်းနေမှာအမှန်တမ်းစနစ်ကြတယ်ရေးသားပုံကသဗ္ဗသင်္ခာဟိကဆိုတာဒီဓမ္မဟရိယဝိပင်္ဂမှာဆွေးနွေးမဲ့တရားတွေကိုစုလိုက်ဖော်ပြလိုက်တဲ့သဘောပဲသူကဓာရီနဲ့ပတ်သက်ပြီးဆွေးနွေးမယ်ဆိုတာကိုဖော်ပြအဲ့ဒီသဗ္ဗသင်္ခာဟိကဝါရမှာဖော်ပြထားတဲ့တရားတွေက12မျိုးရှိဟောအဲ့တော့ဓမ္မဟရိယဝိပင်္ဂမှာဆွေးနွေးတဲ့တရားဟာ12မျိုးရှိတယ်လို့ဒီလိုမှတ်ရအဲ့ဒီ12မျိုးနဲ့ပဲသူကဖွဲ့စည်းပြီးတော့သွားမှာအလုံးကိုဒါနဲ့ပဲဟို discussion လုပ်သွားတယ်ဆိုတာဆို discussion လုပ်သွားတယ်ဟိုတည်းပေါ့အဲ analytical strategy လုပ်သွားတယ် analyze လုပ်သွားတယ်ဆိုတော့ဒီ12မျိုးဆိုတာဘာလို့ဆိုမြတ်စွာဘုရားသာသနာတော်မှာအရေးကြီးတဲ့ဟာတွေပဲဒါပဲခန္ဓာတဲ့အာယတနာဓာတ်သစ္စာ
အိန္ဒြေ
ဒါတွေကတကယ်ပညာဘူမိတွေပဲပညာကိုလေ့ကျင့်ရမယ်ပညာရဲ့ကွင်းနေပေါ့လေ့ကျင့်ကွင်းနေပေါ့ခန္ဓာအရဏဓာတ်သစ္စာအိန္ဒြေနောက်ပြီးတော့ဟေတုအာဟာရနောက်ပြီးတော့အဘိဓမ္မာမှာအရေးကြီးတဲ့အရေးကြီးလို့အဘိဓမ္မာနန္တရားတွေကိုလေ့လာတဲ့အခါမှာစိတ်တရားတွေကိုလေ့လာတဲ့အခါမှာအမြဲတမ်းဥစားပေးပြီးဖော်ပြတဲ့တုတ်တန်နေမှာလည်းဒီတရားတွေဥစားပေးဖော်ပြတဲ့စေတသိက်တွေဖတ်တာတဲ့ဝေဒနာတဲ့ပညာတဲ့စေတနာပြီးတော့စိတ်ဓာတ်ဓမ္မတင်ဂဏီမှာလည်းဒါရှိတယ်ဒီငါးခုဒါကိုဖတ်တာပင်စမကလို့ခေါ်တာပဲဖတ်တာပင်စမကဖတ်တာဟာငါးခုမြောက်တော့မဟုတ်ဘူးသို့တော့ဖတ်တာကိုဥတည်ပြီးပြောလို့ဖတ်တာငါးခုမြောက်လို့ဒီလိုပြောလိုက်တာငါးခုမြောက်ပင်စမမှာဖတ်တာတော့မဟုတ်ဘူးเนาะကြောင်းမြန်ပြန်ရည်ရင်ငါးခုမြောက်တခါတခါကြောင်းမြန်ပြောတတ်တယ်ကြောင်းမြန်ပြောတတ်တယ်အဲ့တော့ဒီဟိုရင်းကိုကြည့်လေသတ္တဝတိမဂ္ဂထပုဂ္ဂိုလ်တခါလေးကြတော့အထမကလို့သုံးတာရှိတယ်။ရှေ့အောင်မြောက်လို့ခေါ်တာ။တကယ်တော့ရည်တွက်မယ်ဆိုရင်သတ္တဝတိမဂ္ဂထတခါသတ္တဝတိဖလထတခါရိမဂ္ဂထတခါရိဖလထနဲ့ရည်မယ်ဆိုရင်အရိယာရှေ့အောင်ကသူကနံပါတ်1မှန်နေတာ။သတ္တဝတိမဂ္ဂထပုဂ္ဂိုလ်ဆိုနံပါတ်1မှန်နေတာ။သို့သောအနုတ္တယယမိုက်တို့ဘာလို့ကြတော့သူကအထမကလို့သုံးရတယ်နော်။ဖြောင်းမြန်ဖြောင်းမြန်ပြန်တွက်တယ်ကြောင်ပြန်ပြန်တွေ့တာအဆုံးကနေပြီးတော့ထိတ်ကန်နေအောက်ပြန်သွားတဲ့ဟာနဲ့တွေ့ထားတာအခုလဲဖသပင်စဘကဆိုတာထိတ်ကန်နေကြောင်ပြန်ပြန်လိုက်တာပေါ့သူကရေအတွက်တုန်းကတော့ဖသဝေဒနာသင်ညာစေရနာစိတ်တအဲ့ဒီငါ့ကိုဒီတစုကဒီတမန်တင်ကြီးမှာလဲပဲဒီတစုနဲ့ဟောသွားတာပဲရှေးပိုင်းလေးမှာကုသိုလ်စိတ်ဖြစ်တယ်ဆိုတဲ့အထက်မှာဒါလေးဒီတိုင်းပဲဟောသွားအဲ့တော့ပေါင်းလိုက်တဲ့အခါကျတော့တရား12မျိုးနော်အမိ12မျိုးနဲ့ခန္ဓာရအာရဏရဓာတ်သစ္စာအိန္ဒြေဟေတုအာဟာရဖတ်တဝေဒနာတင်ညာစေရနာစိတ်တအဲ့ဒီ12မျိုးကိုတပ္ပသင်္ကာယကဝါရမှာတရုပ်ထုတ်ပြီးတော့ပြောတယ်တရုပ်ထုတ်တာဆိုတာအစမ်းမဟုတ်ဘူးခန္ဓာက5ပါးဘာဘာဘာရှင်းပြတယ်အာရဏ12ပါးကလည်းဘာဘာဘာရှင်းပြတယ်ဓာတ်18ပါးနော်သစ္စာ4ပါးအိန္ဒြေ22ပါးတစ်ခုစီရှင်းပြဟေတုဟိတ်ကြတော့ကိုးပါဘာလို့ကိုးပါတော့ဆိုကုသိုလ်ဟိတ်အကုသိုလ်ဟိတ်ဗျာကတဟိတ်တိတ်နဲ့သုံးတဲ့အခါကျတော့တိကနဲ့သုံးတဲ့အခါကျတော့ကိုးမျိုးဖြစ်တယ်ပေါ့နော်ဟေတုကိုးမျိုးအာဟာရကတော့ထုံးစံတိုင်းပဲ4မျိုးပဲကမဏိကာရအာဟာရနော်ဖတ်တဝိညာဏမနောသင်စေတနာအာဟာရဝိညာဏအလုံး4ခုဒီလိုဆိုလို့နောက်ဖတ်တာကြတော့9မျိုးဘာလို့9မျိုးဖြစ်တာတော့ဆိုတော့သူကစက္ခုတံဖတ်တာသောတတံဖတ်တာကာဏတံဖတ်တာနဲ့အဲ့ဒါနဲ့သွားတာသွားနောက်ဝေဒနာလည်း9မျိုးသင်ညာလည်း9မျိုးစေရနာလည်း9မျိုးစိတ်ဓာတ်လည်း9မျိုးဆိုပြီးတော့ဒီလိုသွားတာသွားမနောတမနောဝိညာဏတတ်နဲ့9မျိုးဖြစ်သွားတာပေါ့နော်စက္ခုဝိညာဏသောတဝိညာဏစက္ခုသောတကာဏစီဝါကာယမနောမနောဝိညာဏအဲ့တော့ဒီဓမ္မဟရယဝေဘင်းကျမ်းမှာဒီဝါရ10ခုနဲ့ဒီတရား12မျိုးကို discussion လုပ်သွားတာပဲသူက discussion လုပ်သွားအဲ့တော့ပထမကတော့သဗ္ဗသင်္ကာယိကဝါရမှာဒီတရား12မျိုးကိုတစ်ခုစီတစ်ခုစီတရုပ်ထုတ်ပြီးတော့ရှင်းသွားတယ်ရှင်းသွားတယ်နောက်ထပ်ဒုတိယဝါရကတော့ဥပ္ပဒါနုပ္ပတိသဒ္ဒနာဝါရလို့ဆိုပြောသူကြတော့လေဒီတရား12မျိုးကိုပဲဘာနဲ့ပြောတော့ဆိုတော့ဘုံ4မျိုးလို့ပြောရမှာပေါ့နော်ဘုံ4မျိုးဆိုလို့ရှိရင်အဘိဓမ္မာသင်တဲ့ပုဂ္ဂိုလ်တွေကသိတယ်လေကာမဘုံရူပဘုံအရူပဘုံလောကုတ္တရာအဝဋ္ဌဘုံလို့ဆိုပြီးခေါ်ကြတယ်အခုဒီမှာတော့နာမည်လေးဘယ်လိုသုံးလို့ဆိုရင်ကာမဘုံကိုကာမဓာတုလို့သုံးတယ်ရူပဘုံကိုရူပဓာတုအရူပဘုံကိုအရူပဓာတုလောကုတ္တရာကြတော့အပရိယပန္နလို့သုံးတယ်ဒီအသုံးလေးတော့မတူဘူးပေါ့ဘုံနဲ့ဟောကာမဓာတုရူပဓာတုအရူပဓာတုအပရိယပန္နအဲ့ဒီ၄ခုနဲ့ ခဏတရားဆက်နှစ်ခုကိုသူမိကုန်နေထုတ်ပြီးတော့ရှင်းသွားတာစိတ်ဝင်စားကြတော့အလွန်ကောင်းပါတယ်သူကသူမေးပုံမေးနေရဘယ်လိုမေးတာလဲဆိုတာကာမဘုံနဲ့ပတ်သက်ပြီးတော့ခဏကခန္ဓာအာရဏတ္တဒါတွေကိုပဲပြန်မေးပါမယ်ကာမတ္တမှာတဲ့ကာမဓာတုရာကတိခန္ဓာကာမဓာတ်မှာခန္ဓာဘယ်လောက်ရှိလဲအာရဏဘယ်လောက်ရှိလဲဓာတ်ဘယ်လောက်ရှိသစ္စာဘယ်လောက်ရှိအိန္ဒြေဘယ်လောက်ရှိဟောသူအဲ့ဒီမေးခွန်းလေးနဲ့မေးပြီးတော့ဒီမေးခွန်းလေးတွေမေးပြီးတော့ဖြေပေးသွားတာတကယ်တော့ဒီကျမ်းတွေကဟိုညာညာသွေးထက်မြက်သွားအောင်လုပ်တဲ့သဘောလေးတွေပေါ့နော်တရားဓမ္မနဲ့ပတ်သက်ပြီးတော့ညာညာသွေးထက်အောင်ဒီမေးခွန်းမေးတယ်ဆိုညာညာသွေးထက်စေတယ်တော့မြတ်စွာဘုရားသာသနာတော်ဝင်လာတဲ့ကလေးလေးတွေဆိုလို့ရှိရင်မေးခွန်းတွေမေးတာဟေးတစ်ခုဆိုတာဘာလဲနှစ်ခုဆိုတာဘာလဲသုံးခုဆိုတာဘာလဲရှင်ရဟုလာတို့လည်းမေးတာပဲရှင်သောပါကတို့ရှင်ပဏိတတို့အကုန်လုံးကိုယ်ပေါ့ဆာလေးတွေခုနှစ်နှစ်ရွယ်ကလေးလေးတွေသာသနာပေါင်းဝင်လာရင်ဒီမိကုံးလေးတွေအရင်သင်ပေးတာတခုဆိုတာဘာလဲနှစ်ခုဆိုတာဘာလဲဆိုရင်မိကုံးလေးတွေနဲ့သွားတာဣကဏမဂိင်းဒွေနာမဂိင်းဒီလိုမိကုံးလေးတွေမေးအဲ့ဒါကိုခௌရကပါဌာမှာမှတ်တမ်းတင်ထားတာကုမာရပညာလို့ခေါ်တယ်ကလေးတွေကိုမေးတဲ့မိကုံးနော်ကိုယ်ပေါ့ဆာလေးတွေသာသနာပေါင်းဝင်လာကစားမှမေးတဲ့မိကုံးလေးတွေအဲ့ကိုင်ပေါ့ဆာလေးမေးတယ်ဆိုလို့အထင်မသေးနဲ့တခုဆိုတာဘာလို့နေလို့ဖြည့်လို့မရဘူးလလို့ဖြည့်လို့မရဘူးနော်တခုဆိုတာဘာလဲဆိုရင်တဗ္ဗေတ္တအာဟာရထိတိကာလေဟောသူ့အဖြေကတဗ္ဗေတ္တအာဟာရထိတိကာတတ္တဝါတွေမှတ်သမျှအာဟာရကြောင့်တက်ရှင်ကြတယ်ဒီလိုဆိုလို့နှစ်ခုဆိုတာဘာလို့ဆိုအဲ့နှစ်ခုဆိုတာနာနဲ့ယုတ်ဟောတရားဓမ္မနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်ကြားပေးတဲ့သဘောလေးတွေပေါ့နော်လေ့ကျင့်သင်ကြားပေးတယ်အဲ့ဒါကိုကုမာရပညာလို့ခေါ်တယ်။၁၀ခုတည်းအောင်မေးတာ။တိက္ကဏိပြီ၁၀ဆိုကဏ္ဍနဲ့သင်ပေးပြီးသားဖြစ်တာပဲဒါ။ကလေးတွေကိုဒီဓမ္မနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုဖြစ်လာအောင်သင်ပေးတဲ့သဘောပဲ။ဒါကြောင့်မလို့အခုဒီဝိပန်းကကျမ်းမှာအခုဒီဓမ္မရိယဝိပန်းကမှာလည်းပဲမေးခွန်းလေးတွေထုတ်တယ်။ကာမဘုံမှာခန္ဓာဘယ်လောက်ရှိလဲ။အာရဏဘယ်လောက်ရှိလဲ။ဓာတ်ဘယ်လောက်ရှိလဲ။ဟော။ရူပဘုံအရူပဘုံလောကုတ္တရာဘုံတို့မှာခန္ဓာအာရဏဓာတ်ဘယ်လောက်ရှိရှိသလဲ ਨੇ ဆိုပြီးတော့ဖတ်တာဘလောက်လဲဝေဒနာဘလောက်လဲတင်ညာဘလောက်လဲစေရနာဘလောက်လဲစိတ်ဘလောက်ရှိတယ်လဲနဲ့ဆိုပြီးတော့အမှန်တမ်းစိတ်ဝင်စားစရာကောင်းတယ်ဒီဓမ္မဟရိယဝိဘင်္ဂဒီပုံစံနဲ့ဒါဒုတိယ section မှာဒီလိုမေးခွန်းထုတ်သွားတယ်အဲ့ဒီဒုတိယ section ကိုဥပ္ပတ္တနုပ္ပတ္တိဒသနာဝါရလို့ခေါ်တယ်ရှိတာမရှိတာဒီနှစ်ခုနောက်တစ်ခုတတိယဝါရကျတော့ပရိယပန္နာပရိယပန္နာပရိယပန္နဆိုတာအကျုံးဝင်တယ် including inclusive not inclusive ဒီ inclusive ဆိုတာ ਨੇ မိကုံးနေထုတ်တယ်အဲ့ဒါလည်းပဲဒီတရားဆယ်နှစ်ခုကိုပဲတရားဆယ်နှစ်ခုကိုသူကခဏပြောတဲ့သူကဒီ၄ခု ਨੇ သူက discussion လုပ်မယ်ကမ္မဋ္ဌာန်းမှာကမ္မဘုံမှာအကျုံးဝင်တာခန္ဓာဘယ်လောက်မေးပုံလေးကြတော့ပင်စဏံခန္ဓာဏံဂတိကာမဓာတုပရိယပန္နခန္ဓာ၅ပါးတဲ့ကဘယ်နှခုဟာကာမဘုံမှာအကျုံးဝင်တယ်လဲခုနကလည်းအဲကာမဘုံမှာခန္ဓာဘယ်လောက်ရှိတယ်လဲဆိုတာကိုမေးခွန်းလေးတစ်ခုပြန်ပြောင်းလိုက်တယ်သူကနော်ခန္ဓာ၅ပါးတဲ့ကဘယ်နှခုသည်ကာမဘုံနဲ့အကျုံးဝင်နေတယ်လဲဆိုတော့မေးခွန်းလေး question style လေးကိုနည်းနည်းပြောင်းလိုက်တာတူတူပဲနော်ဒါကိုပရိယပန္နပရိယပန္နဝါရလို့ခေါ်တယ်ရူပဘုံမှာအကျုံးဝင်တယ်ခန္ဓာတွေဘယ်နှခုအကျုံးဝင်တယ်လဲငါးခန္ဓာ၅ပါးတဲ့ကရူပဘုံမှာခန္ဓာဘယ်နှခုအကျုံးဝင်တယ်လဲအရူပဘုံမှာဘယ်နှခုအကျုံးဝင်တယ်လဲအပရိယပန္နလို့ဆိုရဲလောကုတ္တရာမှာခန္ဓာဘယ်နှခုအကျုံးဝင်တယ်လဲဟာဒီလိုမေးခွန်းလေးတွေမေးထားတာအကျုံးဝင်တာမဝင်တာသူကဒီမှာသူက discussion လုပ်တာကကာမဓာတုပရိယပန္နကာမဓာတ်နဲ့အကျုံးဝင်တဲ့ခန္ဓာရူပဓာတုပရိယပန္နရူပဓာတ်နဲ့အကျုံးဝင်တဲ့ခန္ဓာအရူပဓာတုပရိယပန္နအရူပဓာတ်မှာအကျုံးဝင်တဲ့ခန္ဓာအပရိယပန္နပရိယပန္နပရိယပန္နနဲ့အပရိယပန္နဒီနှစ်ခုအကျုံးဝင်တဲ့ခန္ဓာအကျုံးမဝင်တဲ့ခန္ဓာဆိုပြီး discussion လုပ်ထားတာအဲ့ဒါလို့ဒါကနံပါတ်3 section မှာဒါလိုလုပ်တာနောက်နံပါတ်4 section ကျတော့ဝိသမန္တဝိသမန္တထတ္တနဝါရလို့ဆိုပြီးနံပါတ်၄ကြတော့သူလိုက်ပါနဲ့ discussion လုပ်တော့ဆိုကာမဘုံရဲ့တရေတီတဲ့အခန်းရူပဘုံမှာတရေတီတဲ့အခိုက်ပရိသနေအခိုက်နော် Now the car, Athenyata Samari, the ready day kai. Now we are Aruba Boma, the ready day kai. Every lame you, Konaga, the young son of you, can be discussion of Tajana. Mabungaro, Kama Bunga, but either the Akaima, Kana, Blouchet, the little one. We made it, Mabung, Alu made it, Daja. Kama Bunga, but either the Akaima, now Ubabadi Kanalo Korabo, Ubabadi Kana, but either the Kanalo let Done, Ubabadi Kanalo Done. Ukandikalo, the Karaka Done. Okandikani, Nama Ruban, the Lodona. But Hanjaro, Okandikana, Lodone. A good imagero, Ubabadi Canal, Lodone. The Doni Ale, the Dagni get down lady, Pony Rudri, Daria, Maya, my heart, the Lodona, the Swan. Rodima canavalo, Joe, Bordale, canavalo, shit the layers, or Migoni, me, that section Lima. Session Ajaro, Pumandara, Dadana Warare. Pumandara, Lusore, Daimedua. Kamabo, Kamabo, Unu, Piobido, Negatine. Namadega, Kamawasara, Namanijaro, Nakamawasara, Negatine, though. Positive, negative. Kamawasara, Nakamawasara, Namane. Namadonga, Rubawasara, Namalega, Narubawasara. Namangaga Aruba wasara, Namba Chonga, na Aruba was. Namba Konga, Priya Bana, Namba Shika, Apriya Bana. So, it is a discussion loaded. Kuna Kana Ayranari, we can discussion loaded. Tamahariya with him. Now the car. Upa the ka kama, Pisi that the cane, Ayubamana, the Dan Lusua. The Vidamata thing had Jamale, which he moved by noble bone by ma. The Danek can eat on eater, I see the book. The Danek can eat on eater. Edima, Obadaga Gamasura. D. Kama, D. Sakshema, Gandayago, Yamyasaza, they beat up Popia Vidamatao. Dana Dila, Gamabon solution, Dana Dila. No? Ubo the Takama, allowed in Javio, Rubabo Yaro San Bolly, Rubabo Arubabo Yaro Sani. Elu Dobido, Pony Tobido, the Danu, the Mapido people. Daro Dinu, they got Chamu machine. Anima, Tanesalu, Boludaku, Yobia Yamasa. Alo Vidama de Nepoguri, Poydung and Gero Azoloshi, Tiganani, Mammy Ono. The Nadi at the Dan of Yamaru, the dancer, along Mayakata, no? Mayakata. The Navi solution, Pulso, Lubiga, Dretta, the Mu, Duro Chenin, Dretagan, the Muso, Namu Mani, the Kaunem. Namu Mai, the Kadali Kaunem, Moe Mukanale, Drop Yinza Kong. Oh. Yinza Kong, when you can amma Baba and Sagabiom Yavli, Sagabalobiomru, how old are you saying, Ganama Baba Lubiomru? เดบลาวชีไปเลยลูกมีกันน้ำมาบ่าวไปใช้ลูกมาไม่ยากเลยเออกันน้าสรเราชีได้ชีอะไรบ่เออไอ้มาที่อุปปาระกันเนี่ยอายุประมาณน่ะอุปปาระกันกรรมอายุประมาณน่ะตีนอยู่มาชีทาราลีอยู่บ่ดูได้รักกูอันนี้เนี่ยเบี้ยวเบี้ยวเลยตั้งเนี่ยที่กาจอจามาแค่องลูกทาราลูกพ่อยืนดูที่ลูกยูซาร์บ่ ตาเราเปลี่ยนนามเขาเรื่องนี้ที่คุยสิเอริบาบาร์เราสโลชินอารมณ์ดีใจเลยไหมที่สะดุมาเร่สะดุมาเร่นับองค์เยตแต่ตั้งอุปยอดเข้ามาเนาะสะดุมาเร่แต่ตั้งอุปยอดนั่นเองเยจวนเนี่ยเปล่าเลยนั่นเองเนี่ยเยจวนเนี่ยสโลชินอันนี้ ngaya เนาะอนิงายะก็ပြောเลยเอ้อกูมโนตากัณณายะโหลဆိုပြီးပြောได้အခါကျတော့အနှစ်၉တန်းเนาะအဲ့လိုပြောပြီးတဲ့အခါမှာတတောစတုတ်ကုဏံတာဝရိဏံတတောစတုတ်ကုဏံယာမနံတတောစတုတ်ကုဏံနဲ့အဲ့ဒါလိုတွေတွားတယ်တင်းညူပါဠိမှာလေစတုတ်ကုဏံဆိုလေးနဲ့မြောက်ခိုင်းတာလေးစားလေးစားလေးစားဆိုလေးနဲ့မြောက်ခိုင်းတာအဲ့ဒီမှာဒီကကျော်ဖွင့်ထားတာနေနဆနေနဆဆိုပြီးတော့သူပြောတယ်เนาะ တကယ်ရှင်းရှင်းလေးပြောကြလို့ရှိရင်ရှင်းရှင်းလေးမှတ်ချင်ငယ်ငယ်တုန်းကအဲ့ဒီနည်းကိုမသိခဲ့မသိတော့ဘာလို့ကြရတော့ဆိုဇန်စလာဝါဝါကသောသမဝိနုလာခါသောပုခေလာ6တုံညာညညာထိဆွဲ့နတ်6ပုံလူကအတွက်လင်ဟောဤများထွက်ဆိုတာဟိုရအောင်ကြရတယ်ရအောင်ကြပြီးတော့အဲ့ဒီသင်္ကေတခဏန်းနေနောက်ကသင်္ချာ6မျိုးထက်ထက်ပြီးတော့အဲ့ဒါခဏန်းတက်တန်းပေးလို့ရှိရင်အဲ့လိုဆောင်ဝဲဖြေနေအောင်လုံးဝနော်တော်တော်ဒုက္ခရောက်တယ်အဲ့ဒါကနမဲ့မှားရတာလေဘာဘုဒ္ဓတာမှမရှိဘူးသူပြောတဲ့အတိုင်းမှားရတာဆိုတော့တော်တော်ခက်တဲ့ဟာတခုပဲအဲ့ဒီမှာကနန်းကျွမ်းကျင်လို့ရှိရင်အမတမလွယ်တယ်သူကစတုမာရိနဲ့တာဝရိဏနတ်သက်ကိုနတ်နဲ့အရေးအတွက်ဆိုရင်နှစ်နယ်ပဲမြောက်စတုမာရိနတ်သက်တိပြီးလို့ရှိရင်ဒလလေးရဲ့အဲ့ဒါကိုနှစ်နယ်မြောက်တာဝရိဏတာဝရိဏနတ်သက်ကိုနှစ်နယ်မြောက်ယာမယာမကိုနှစ်နယ်မြောက်ဒုတိတာနော်တုတိတာနတ်သက်ကိုနှစ်နဲ့မြောက်နိဗ္ဗာန်ရတ္တိနိဗ္ဗာန်ရတ္တိကိုနှစ်နဲ့မြောက်ပြတ်နေပြီဒါပဲနှစ်နဲ့မြောက်တယ်ဟုတ်ပြီတခါစတုမာရဲ့နတ်သက်ကိုလူတွေနဲ့တွေ့လိုက်တယ်လူတွေကတွေ့တဲ့လူတွေရဲ့အရေးအတွက်နတ်တတန်းနဲ့တွေ့လိုက်တဲ့အခါသူတို့အတွက်နဲ့တွေ့ရင်အနှစ်900လူတွေရေတက်နဲ့တွေ့ရင်အနှစ်900ဆိုတော့အဲ့ဒီဟာကိုတတော်စတုကုဏံဆိုတာအဲ့ဒါကိုပြောတာလူအတွက်လူရဲ့အသက်ကိုလူရဲ့နှစ်နဲ့တွတ်တာကိုသိကျင်လို့ရှိရင်စတုမာရိနတ်သက်အနှစ်900ကိုဒီ4နဲ့မြောက်တာဝရိဏရတာဝရိဏနတ်သက်ကိုဒီ4နဲ့မြောက်လူရဲ့အတွက်ကြ4နဲ့ယူရမြောက်သွားတယ်နတ်အရေးအတွက်ကြလို့ရှိရင်နှစ်နဲ့မြောက်လူရဲ့အတွက်ကို4နဲ့မြောက်လို့အာရှင်အနုရုဒ္ဓကဒီလိုဆိုလိုပုံရတယ်အဲ့တော့ဒီစတုကုဏရဲ့အယူဆဟာဒီတောင်မျိုးဆရာတော်ကြီးရေးတဲ့ဘာသာဒီကာထဲမှာလည်းစတုကုဏရေတွက်ပုံကိုဒီကာကျော်ရေတွက်ပုံကိုဝေဖန်ထားတာရှိတယ်ပေါ့နော်ဝေဖန်ထားတာရှိတယ်သူကနှစ်နှစတို့လားနှစတို့ဒီလိုနှစတွေလောက်ထားတယ်ပေါ့ဘာမှလောက်ဝင်နေတဲ့ခဏန်းတွက်တယ်ဆိုတာ၄နဲ့မြောက်တယ်ဒါပဲပေါ့အဲ့တော့၄နဲ့မြောက်လိုက်လို့ရှိရင်ခုနကဇန်ဆလာဝါဝါကသောသမဝိနုလာခါတွေချက်เสียမလို့တော့ဘူးခဏန်းတက်လို့ရှိရင်မြောက်သွားလိုက်ရုံပဲလွဲတယ်ဒီလိုဆွလို့တာเนาะအဲ့တော့ဒီတက်တန်းနေဟာဒီမှာလည်းပဲအဲ့ဒီပုံစံနဲ့ဒီဓမ္မဟရိယဝေဘင်္ဂမှာ section 6မှာဒီတက်တန်းနဲ့ကံနဲ့တက်တန်းတွေကိုဖော်ပြထားတာရှိပါတယ်နောက်တစ်ခု section 7မှာ7th section မှာသူကအဘိညာတိဝါရဆိုပြီးဝါရ6မျိုးပေးထားအဲ့ဒီမှာဟို discussion လုပ်ဖို့ရတရားဆက်နှစ်ခုကို discussion လုပ်အားလုံးဟာတရားဆက်နှစ်ခုကို discussion လုပ်ထားကြည့်ပဲအကုန်လုံးအဲ့ဒီမှာ6ခုပေးထားတာဆိုတာဘာတွေလဲဆိုရင်နံပါတ်1ကအဘိညေယတဲ့ဘိညေယဆိုတာထူးသောဉာဏ်ဖြင့်သိရမယ့်တရားနောက်ပရိညေယပိုင်းခြား၍သိရမယ့်တရားပဟတ္တပပယ်ရမယ့်တရားဘာဝေတ္တပဖြစ်ပွားစေရမယ့်တရားသစ္စိကတ္တဗ္ဗမျက်မှောက်ပြုရမယ့်တရားနောက်ပြီးတော့အဲ့ဒါတွေကိုဒီ negative နဲ့နပဟတ္တဗ္ဗနဗ္ဗဝိတ္တဗ္ဗနသစ္စိကတ္တဗ္ဗတရားလို့ဆိုပြီးတော့6ခုနော်နံပါတ်1ကပရိညေယနံပါတ်2နံပါတ်1ကအဘိညေယ2ကပရိညေယ3ကပါတ္တဗ္ဗ4ကဘာဝိတ္တဗ္ဗ5ကသစ္စိကတ္တဗ္ဗ6က negative တွေနဲ့နပဟတ္တဗ္ဗနဗ္ဗဝိတ္တဗ္ဗနသစ္စိကတ္တဗ္ဗအဲ့ဒီ6ခုကိုခန္ဓာခန္ဓာအာရဏဓာတ်သစ္စာတွေနဲ့တခါရောပွေလိုက်ပြန် discussion လုပ်ပြန်အဲသူရဲ့ဒီ perspective အနေနဲ့ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအခန်းကန္တာဒီပုံစံပဲမြင်ရမှာเนาะစိတ်ဝင်စားစရာတခုပေါ့တရားကိုဒီလိုလေးလာတာသူကနောက်တစ်ခါသာရမဏအနာရမဏဝါရလို့ဆိုသာရမဏဆိုတာအာယုံပြုတ်တတ်တယ်အနာရမဏဆိုတာအာယုံကိုမပြုတ်တတ်ဘူးသို့မဟုတ်အာယုံကိုမယူတတ်ဘူးအာယုံကိုမသိဘူးအာယုံနဲ့မဆက်သွယ်ဘူးဆက်သွယ်တယ်ဒီလိုဆိုလို့တာရမဏအနာရမဏအဲ့ဒီနှစ်ခုနဲ့ဒီ session 8မှာသူက session 8မှာသူကဒါပြောတယ်အဲ့ဒီမှာလည်းပဲတရား12မျိုးကိုတာရမဏအနာရမဏနှစ်ခုနဲ့ဝေဖန်တာဘယ်ပုံဝေဖန်တော့ဆိုပင်စာနံခန္ဓာနံဂတိတာရမဏခန္ဓာ၅ပါးထဲမှာအာယုံပြုတ်နိုင်တဲ့ခန္ဓာဘယ်နှခုရှိသလဲကိုယ့်ကိုဖြည့်ကြည့်ပါတော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတော့ အာယုံကိုသိနိုင်တဲ့ခန္ဓာဘယ်နှခုရှိတုံးဆိုနာခန္ဓာ၄ခုပဲပေါ့နာခန္ဓာ၄ခုဟာသာရမဏအာယုံကိုသိနိုင်ရူပခန္ဓာကအာယုံကိုမသိနိုင်ဘူးဒါကြောင့်မို့အဘိဓမ္မာတသင်္ဃာမှာတပ္ပိစပနေတံရူပံနော်တပ္ပိစယံတန်တော်သင်္ကတံလောကိယံအနာရမဏံလို့ဆိုပြီးတော့ပြောခဲ့တာလေအနာရမဏရုပ်မှန်တည်းများအာယုံမယူတတ်ဘူးအာယုံသာဖြစ်တာအာယုံကိုမသိဘူးသူတို့ကိုယ်တိုင်ကအာယုံတော့ဟုတ်တယ်။သို့သောအာယုံကိုသိနိုင်စွာမရှိဘူးလို့ပြောလို့ဆိုတာ။ဒါကတာရမဏနာရမဏဝါရမှာဒီလိုပြ။ဒါက section 8။နောက် section 9မှာကျတော့ဒိဋ္ဌသုတာတိဒသနဝါရလို့ဆိုပြီးတော့သူက discussion လုပ်ပြန်တယ်။ဘာနဲ့ discussion လုပ်တုံးဆိုတော့5မျိုးနဲ့ discussion လုပ်တယ်။ခုနတရား7မျိုးကို5မျိုးနဲ့ class discussion လုပ်မယ်။ဘာလို့ဆိုရင်နံပါတ်1ကဒိဋ္ဌဒိဋ္ဌဆိုတာမြင်လို့ရတဲ့ဟာသူတကြားလို့ရတဲ့အာယုမုတဆိုတာထိတွေ့လို့ရတဲ့အာယုဒိဋ္ဌဆိုတာမျက်စိနဲ့သက်ဆိုင်တယ်သူတဆိုတာနားနဲ့သက်ဆိုင်တယ်မုတဆိုလို့ရှိရင်နှာခေါင်းရယ်လျှာရယ်ကိုယ်ရယ်သုံးခုနဲ့သက်ဆိုင်တယ်လို့မှတ်ရအောင်နော်ဒိဋ္ဌသူတမုတဆိုရင်အဲ့သုံးခုနဲ့သက်ဆိုင်တယ်လို့ဒီလိုမှတ်အောင်မုတဆိုတာထိရောက်ထိမှသိတာတွေကနှာခေါင်းကလည်းအနံ့ကနှာခေါင်းလားထိမှသိတယ်အရရတာယုံကလည်းရလျာကိုလားထိမှသိတယ်ဖွတ်တပ်ပါကလည်းခန္ဓာကိုယ်ကိုလားထိမှသိတယ်အဲ့ဒါကိုမုတရောက်တယ်လို့ဆိုရဲတမ္ပတ္တနဲ့သတ္တုတယ်သူကနောက်တစ်ခုကဝိညာတအဲ့ဒီ၄ခုရဲ့နောက် negative နဲ့နဒိဋ္ဌာနသုတာနမုတာနဝိညာတာတစ်ခုအလုံး၅ခုခုနကခန္ဓာအာယတနဓာတ်သစ္စာစတဲ့တရား7မျိုးကိုဟောဒီ5မျိုးနဲ့ discussion ပြန်လုပ်တာအဲ့ဒီအပိုင်းကိုဒါ section 9မှာဒါနဲ့လေ့လာတာပင်စန္ဒံခန္ဓာနံဂတိဒိဋ္ဌာခန္ဓာ5မျိုးတဲကဘယ်နှမျိုးဟာဒိဋ္ဌမြင်လို့ရတယ်လဲစဉ်းစားကြည့်ရင်ဒီမိကုံးလေးကိုဘယ်သူဖြေနိုင်တယ်ခန္ဓာ5ပါးတဲကဘယ်ခန္ဓာကိုမြင်လို့ရတယ်လဲမျက်စိနဲ့မြင်လို့ရတယ်လဲရူပခန္ဓာရူပခန္ဓာတောင်မှပဲတစ်ခုတည်းပဲမြင်လို့ရတယ်နော်ရူပယုံတစ်ခုပဲမြင်လို့ရတယ်ဉာဏ်ရဲ့ယုတ်တွေမြင်လို့မရသူကဒါကြောင့်မလို့အဲ့ဒီအဖြေကြတော့ရူပခန္ဓာကိုမြင်လို့ရတယ်အဲ့ဒီရူပခန္ဓာဒီပင်တချို့မြင်လို့ရတယ်တချို့မြင်လို့မရဘူးဟောဒီလိုဖြေတာနော်ဒါအမှန်တမ်းတော့စိတ်ဝင်စားစရာကောင်းတယ်ဉာဏ်ရင်ဉာဏ်သွေးတက်အောင်လုပ်ပေးထားတယ်မိကုံးနေပေါ့ကဲဒါကကတိဒိဋ္ဌာတဲ့ကတိတုတာကတိမူတာကတိဝိညာတာခန္ဓာ၅ပါးတဲ့ကဘယ်နှခုဟာမြင်လို့ရတယ်လဲဘယ်နှခုဟာကြားလို့ရတယ်လဲဘယ်နှခုဟာထိတွေ့လို့ရတယ်လဲဘယ်နှခုဟာစိတ်နဲ့သိလို့ရတယ်လဲဆိုဒီမေးခွန်းนี่မေးသွားတာပဲဒါက session 9မှာနောက် session 10နောက်ဆုံး last section အဲ့ဒါကြတော့တိတ်ထုတ်တင်နဲ့ဝေဖန်သွားတာတိတ်ထုတ်တင်နဲ့ဝေဖန်သွားတာဒါလည်းပဲ12မျိုးကိုကုသလာတိတ်နဲ့ဝေပန်းမယ်နော်တိတ်တွေအားလုံးတော့မဟုတ်ဘူးကုသလာတိတ်ဝေဒနာတိတ်ဝိပါကတိတ်ဥပါဒိဏတိတ်ဝိတကတိတ်ဆိုပြီးတော့တိတ်၅မျိုးနဲ့ဝေပန်းပြီးတော့ပြတယ်ကုသလာဝေဒနာဝိပါကဥပါဒိဏဝိတကအဲ့ဒီတိတ်၅မျိုးနဲ့ဒီခန္ဓာအာရဏတတ္တဓာတ်တွေကိုဝေပန်းပြီးတော့ပြတယ်ဒီတရား7မျိုးကိုဝေပန်းပြီးတော့ပြတယ်နောက်တစ်ခါဒုတ်ထဲကတော့ရူပဒုတ်နဲ့လောကိယဒုတ်ဒီနှစ်ခုလောကိယဓမ္မလောကုတ္တရာဓမ္မဒီလိုဒီရူပဒုတ်နဲ့လောကိယဒုတ်ဒီနှစ်ခုနဲ့ပဲဝေဖန်ပြဒါက perspective အနေနဲ့ဓမ္မဟရယဝိဝင်းကိုဘယ်လိုဖွဲ့စည်းထားတယ်ဆိုတာအကြံဉာဏ်ဘုန်းကြီးတို့ပြောပြတာဖြစ်ပါတယ်သို့တော့ဒီရှမဘုရဂောသ information inform လောက်ထားတဲ့တိဝိဒေတာဝိဘတ်တော်ဆိုတာမတွေ့ရဘူးဆိုတာဘုရားတို့ကောင်းတဲ့မှာမှတ်ထားရတယ်ပေါ့သုတ္တန္တပါဇဏိယလို့မပြောဘူးအဘိဓမ္မာပါဇဏိယလို့မပြောဘူးပညာပု္ပ္ပစကလို့မပြောဘူးအဲ့ဒါလေးတွေကတော့နည်းနည်းထူးဆန်းတော့ဒါကဆက်လက်ပြီးတော့သုတေသနလုပ်เสียရှိပါတယ်ဒီနေရာမှာ International Institute of Abhidhamma ဆိုအဘိဓမ္မာဆိုင်ရာပြဿနာတွေကိုနောက်တစ်ချိန်ကြာလို့ရှိရင်ဒီအဘိဓမ္မာတက်ခဲ့တဲ့ကပညာရှင်တွေထွက်ပေါ်လာပြီးတော့အဘိဓမ္မာနဲ့ပတ်သက်တဲ့ပြဿနာတွေအားလုံးကိုဖြေရှင်းသွားနိုင်မယ်ဆိုရင်တော့ဒါအတိုင်းနဲ့အလုံးပဲပေါ့နော်ပြဿနာဆိုတာမရှိဘူးလို့ပြောလို့မရဘူး ဘယ်နေရာမှာပဲဖြစ်ဖြစ် problem လေးတွေရှိတယ်နော်အဲ့ဒီ problem လေးတွေကိုဖြေရှင်းနိုင်ဖို့ဘုန်းကြီးတို့တွေအများကြီးစူးစမ်းရအောင်ပါအများကြီးလုပ်အောင်ပါအော်တခါလာလဲသမစိတ်တ္တနာဆယ်သိန်း9ခုယုံ28ခုဒါတွေပဲဒီထဲမှာပဲအချိန်လှည့်ပြီးတော့လိုက်စားနေရင်တော့ရှေ့ထွက်နိုင်မှာတော့မဟုတ်ဘူးနော်လောက်ဆရာတွေကိုအများကြီးရှိတယ်ဆိုတာဘုန်းကြီးတို့တော့အာတာမကြီးနဲ့တခါတော့ဆွေးနွေးထားပါဒီပြီးဒီမှာ ਨੇ ပတ်သက်ပြီးတော့လုပ်ဆရာလေးအများရှိတယ် research တွေသူတွေသဏ္ဍာန်လုပ်ဆရာအခုတင်မဲ့ကြည့်ဓမ္မဟရိယဝိပန်ကနဲ့ပတ်သက်ပြီး research လုပ်ဆရာတွေအများကြီးတွေ့တော့နော်နောက်အလားတူတွေကိုလေ့လာကြည့်လိုက်မယ်ဆိုရင်ဒီလိုလေး research လုပ်ဆရာတွေအများကြီးတွေ့နိုင်တယ်ဆိုတာဘုန်းကြီးနေနဲ့ထားဖို့အကျဉ်းချုပ်အဖြစ်ဖြေရှားပေးပါပဋိသမိဒမက္ခဆိုတဲ့ကျမ်းပေါ့ပဋိသမိဒဆိုတာ analytical knowledge ကိုပဋိသမိဒလို့ခေါ်တာမက္ခဆိုတာအဲ့ဒီ analytical knowledge ကိုရရှိနိုင်တဲ့နိလန်းနေဆိုတော့ the path to analytical knowledge သို့မဟုတ် the way of analytical knowledge ဒီပဋိသမ္ပိဒမက္ခပဋိသမ္ပိဒဆိုတာဉာဏ်၄မျိုးဒါလည်းပဲ structure ဖုံးကိုမေးတာဆိုတော့အချိန်တွေအများကြီးဖြည့်ရှင်းရမှာဖြစ်တဲ့အတွက်ကြောင့်ဒီဟာတော့ဟိုတူတူပဲဖြေပါမယ်ပဋိသမ္ပိဒမက်မှာသူကပဋိသမ္ပိဒမက်ကိုရေးသားဖွဲ့စည်းပုံကလည်းပဲတဉ္ဇဉ်လေးအကြောင်းကိုစုစည်းပြီးတော့ပြထားတာဖြစ်တယ်ပထမညာနာကထာဆိုတဲ့ကထာနဲ့တော့ဝက္ခလို့ဆိုတဲ့အစုက၃ခုရှိတယ်ဝက္ခအစု၃ခုကိုအရင်ဖွဲ့စည်းလိုက်တယ်မဟာဝက္ခ ဒါဝဲကတစ်ခုနော်မဟာဝဲကနောက်တစ်ခါယုကနတ္တဝဲကဒုတိယဝဲကယုကနတ္တဝဲကနောက်တတိယကပညာဝဲကလို့ဆိုအဲဒီမှာဒီမဟာဝဲကရဲ့ယုကနတ္တဝဲကရဲ့ပညာဝဲကဒီဝဲကဆိုတဲ့စကားလုံးလေးတွေကစံစာကိုဖွဲ့စည်းတဲ့အခါမှာအသုံးပြုတဲ့စကားလုံးဗမာကဝက်ဝက်နဲ့ပြန်လိုက်တဲ့အခါကျတော့ဟိုကျက်ဝက်တွေနဲ့ရောသွားတတ်တယ်နော်ဟိုမရင်တဲ့ပုံစံတွေကအဲ့ဒီဝက်တွေနဲ့သွားရောကုန်တတ်တယ်ပေါ့ဝက်ခဆိုတာအစုလေးတွေကိုပြောတာ group like တမို့ section လို့ခေါ်ခြင်းခေါ်ပေါ့လေဒီအစုလေးတွေအုပ်စုလေးတွေဖွဲ့ပေးထားတာခြံတစ်ခုကိုလေ့လာတဲ့အခါမှာဒီအုပ်စုလေးလိုက်လေ့လာတာအမှန်တမ်းမှခြုံငုံသုံးသက်တဲ့နေရာမှာအမှန်တမ်းမှတန်ဖိုးရှိတယ်တော်တူရာလေးတွေကိုစုစုပြီးတော့ပြထားတာပေါ့အဲ့တော့ပဋိသင်္ဓိတာမဲ့ကျမ်းမှာဒီလေးလာတာကတော့ပဋိသင်္ဓိတာလို့ခေါ်တဲ့ပညာရကုလေးလာတာပဲပဋိသင်္ဓိတာဆိုရယ်ပညာရဟာဓမ္မပဋိသင်္ဓိတာအထပဋိသင်္ဓိတာနိရောဓိပဋိသင်္ဓိတာပฏิဘာနာပဋိသင်္ဓိတာလို့ပฏิသင်္ဓိတာ၄မျိုးဘုန်းကြီးတို့ဒါနဲ့ပတ်သက်ပြီးတော့ပฏิသင်္ဓိတာကိုလေးလာသုံးသပ်ခြင်းဆိုပြီးတော့တရားတစ်ပုဒ်ကိုသိစိတ်ဟောထားတာရှိပါတယ်နော်အဲ့ဒီမှာပဋိသင်္ဓိတာ၄မျိုးဒီဓမ္မဆိုတာစကလုံးကိုလည်းဓမ္မလို့ခေါ်တယ်။နောက်အကြောင်းတရားကိုလည်းဓမ္မလို့ခေါ်တယ်။အထဆိုတာအနေအဓိပ္ပာယ်ကိုလည်းအထလို့ခေါ်တယ်။စကလုံးရဲ့အနေအဓိပ္ပာယ်ကိုလည်းအထလို့ခေါ်တယ်။အကျိုးတရားကိုလည်းအထလို့ခေါ်တယ်။နိရုဒ္ဓိဆိုတာကတော့ဒီဝဟာရနဲ့ပတ်သက်တဲ့ဘာသာစကားပေါ့ language ကိုပြောတယ်။ပฏิဘာနာဆိုတာကတော့ဒီကိစ္စတစ်ခုပေါ်လာလို့ရှင်ဖြတ်ခနဲ့ပြောနိုင်တဲ့ဉာဏ်မျိုးပฏิဘာနာလို့ဆိုတာအကြောင်းနေရာတစ်ခုပေါ်လာတာနဲ့တပြိုင်နက်ရုပ်ချင်းပြောနိုင်တဲ့အသိဉာဏ်မျိုးပေါ့ဉာဏ်ထဲမှာရုပ်တရက်ထင်းလာတယ်စောစောကြိုတင်ပြီးတော့စဉ်းစားထားတာမဟုတ်ဘူးပฏิဘာနာဆိုတာထင်းလာဉာဏ်ထဲမှာပေါ်လာတဲ့ဉာဏ်မျိုးပေါ့အဲ့တော့ကြည့်လိုက်မယ်ဆိုရင်ဉာဏ်တွေဟာဒီ၄ခုနဲ့ပတ်သက်တဲ့ဉာဏ်တွေပေါ့ခြုံပြောမယ်ဆိုရင်ဒီ၄ခုနဲ့ပတ်သက်တဲ့ဉာဏ်တွေပဲဒီထဲမှာအိုးစကလုံးကိုလေ့လာတာပါတယ်စကလုံးရဲ့အနေအဓိပ္ပာယ်ကိုလေ့လာတာပါတယ်ဝေါဟာရကိုဒီ language ကိုလေ့လာတာပါတယ်နောက်အကြောင်းတရားကိုလေ့လာတာပါတယ်အကျိုးတရားကိုလေ့လာတာပါတယ်နောက်တစ်ခါဉာဏ်အကြောင်းကိုပြန်ပြီးတော့သိတယ်ဉာဏ်ပါအဲထူးဆန်းတာเนาะဉာဏ်ကိုဉာဏ်ကနေပြန်သိတယ်သိပုံသိနည်းပေါ့မေးအဲ့ဒီမှာဒီပฏิသင်္ဓိတာလို့ဆိုတဲ့ဒီအသိဉာဏ်ကိုရှင်းပြဖို့ရာအတွက်ဒီအုပ်စုကြီး၃ခုနဲ့ဒီကျမ်းကိုစတင်ပြီးတော့ဖွဲ့စည်းထားတယ်။မဟာဝဲကယုကတတဝဲကပညာဝဲကလို့ဆိုပြီးတော့အုပ်စုကြီး၃ခု။အဲ့ဒီအုပ်စုကြီး၃ခုတဲ့ဥမာတစ်ခါဘာတွေလာတော့ဆိုဒီပထမဆုံးမဟာဝဲကမှာသူကကထာပေါင်း၁၀မျိုးရှိကထာဆိုတာသူကအကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့ပြောတဲ့အစိတ်အပိုင်းလေးတွေပေါ့နော်ကထာဆိုတာအကြောင်းအရာနဲ့ပတ်သက်တဲ့ဘာနဲ့ပတ်သက်တဲ့ပြောတဲ့ speech လေးတွေသို့မဟုတ် talk လေးတွေပေါ့အဲ့ဒီကထာလေးတွေ10ခုရှိမဟာဝဲကမှာကထာ10ခုရှိတယ်တခါယုကနတ္တဝဲမှာလည်းပဲယုကနတ္တကထာသစ္စာကထာဘုဇင်္ဂကထာမေတ္တာကထာဝိရာဂကထာပဋိသင်္ဓိတာကထာဓမ္မစက္ကကထာလောကုတ္တရကထာဗလကထာတုံညကထာလို့ဆိုပြီးတော့ကထာ10ခုဝက်ကတစ်ခုကိုကထာ10ခုစီနဲ့တခါပြန်ပြီးတော့ဖွဲ့စည်းထားဒါပါဝါပွိုင်းနဲ့ပြမယ်ဆိုရင်တော့ဒါပို့ပြီးတော့ထင်ရှားတာပေါ့နော်ပါဝါပွိုင်းနဲ့ပြလို့ရှိရင်ဝက်က3ခုမှာကထာ10ခုစီနဲ့ဖွဲ့စည်းပြီးတော့နောက်ဆုံးပညာဝက်ကမှာလည်းပဲမဟာပညာကထာတဲ့အဋ္ဌိကထာတဲ့အဘိသမယကထာတဲ့ဝိဝေကကထာစရိယကထာပါတိဟာရိယကထာသမတိတကထာတတိပဌာနာကထာဝိပဿနာကထာမာတိကကထာဆိုပြီးတော့10ခုအားလုံးကထာ30ဝက်က3ခုမှာ10ခုစီ10ခုစီနဲ့ကထာ30နဲ့ဖွဲ့စည်းပြီးတော့ထားတယ်အဲ့ဒီလိုဖွဲ့စည်းထားပြီးတော့ဒီပဋိသမိတာဉာဏ်ကြီးပဋိသမိတာမက္ခဆိုတဲ့ဒီအသိဉာဏ်ဖွင့်ဖြိုးတိုးတက်ဖို့ရာအတွက်ဒီလန်စနစ်တွေကိုဒီမှာပြောတာဆိုညာဉာဏ်သွေးတိုးတက်ဖို့ရာအတွက်လေ့ကျင့်ဖို့ရာအတွက်ပฏิသမ္ပိတာမက္ခကျမ်းဟာအမှန်တမ်းအရေးပါတယ်လို့ပြောအောင်အမှန်တမ်းအရေးပါတယ်ဒ ဒါကြောင့်မလို့ဒီပညာကထာဆိုတဲ့နေရာမှာ तू ကညာနာကထာဆိုတဲ့နေရာမှာပထမဆုံးမဟာဝဂ္ဂမှာညာနာကထာဆိုတဲ့နေရာမှာရေးလိုက်တာသုတမယဉာဏ်ကနေစပြီးတော့ဝိပဿနာဉာဏ်နေအားလုံးအများကြီးပဲဉာဏ်နေအားလုံးကိုဒီမှာခြုံငုံပြီးတော့ဟုတ်ဉာဏ်ပေါင်းဘလောက်ကိုပြောတော့ဆို68မျိုးဟာသာဝကတွေရနိုင်တဲ့ဉာဏ်68မျိုးနောက်မြတ်စွာဘုရားသာရနိုင်တဲ့ဉာဏ်6မျိုးတလို့ဆိုလို့ပြထားတယ်အလုံးဉာဏ်ပေါင်း83မျိုးညာနာကထာမှာဉာဏ်ပေါင်း83မျိုးခွဲခြားစိတ်ဖြာပြီးတော့ပြတယ်ပထမဆုံးအဖွင့်အဲ့တော့ဒီရိသမီရမဲကကျန်ကလည်းပဲအမှန်တမ်းချက်ပြတ်တော့သူ့ရဲ့ structure form ကိုပြောရမယ်ဆိုရင်အချိန်အများကြီးကုန်မှာအခုက perspective အနေနဲ့ဆိုလို့ရှိရင်ပရိသတ်ရိသမဲကျန်ဖွဲ့စည်းပုံဟာဝက္ခ3ခုနဲ့ဝက္ခတစ်ခုတစ်ခုမှာကထာ10ခုစီ10ခုစီနဲ့ဖွဲ့စည်းထားတယ်လို့ဒီလောက်လောက်ပဲဒီတစ်ခါတော့ဖြေပြရစေတော့နော်
ဒါမီနာမေတ္တာနဲ့စေတနာပေးတာလို့လူငုံကိုပြောတော့ပေါ့လို့ပြန်ဖြစ်ပါတယ်။ဆိုတော့ဒီမှာပြန်ဖို့ရဲ့ဒီမှာသူပြအဲ့ဒီလူငုံရဲ့ကိုပြောပေါ်ကြားပြီးလို့ပြောတော့ဆိုတာလို့ဝဲတော့အခြေထုံးတဲ့နေမှာလည်းကြားလိုက်ပါတယ်။လူငုံကောင်းတာဉာဏ်ရည်ကိုဦးတည်ပေါ်တာဆိုတော့ဒါတော့စေတနာသိရုပ်ကြည့်ရတယ်မသားပြောင်းတယ်အခြေနဲ့ကောင်းလို့ဒုရမေတ္တေဝိသဝေသာယောဒီမာမူဇံဘောရေတေမာကေသေဘောဥစ္စာပြီဝေဒေသကာရုမေဝိနံပါတ်၃ရောဝေရောကာယေသိကုနေသာမောဝိမတ်ဝါသောတာပင်သောဖြစ်ပါလေအရဟံသောတာပင်သောမှာမေဝိနံပါတ်၃ဒုစ္စကာပြီဝေပေကောဟံ
တရားတော်ရှင်ဘုရားကြီးတရားအာရေတက္ကုမတရားပြာမာများကိုသာတပည့်တော်ဒေသာတော်ဆောင်တာပါတရားတပည့်သမားကြီးတရားတော်ဟုတ်မဟုတ်ယတနာပေါ်ရေဘုရားခါဘောမှာလည်းခုနှစ်တွင်ကိုရင်တက်ကြိမ်ရသူက The New Time of Burma သာလောင်တွင်အဘိဓမ္မာနေဟူသောကောင်းခြင်းဖြင့်သာမာယိသာယံ၌အဘိဓမ္မာပိသတိဘုရားတော်မဟုတ်သည့်သဘောမျိုးရေးသားခဲ့သဖြင့်အငင်းပွားတဲ့ဘုရားပါသည်ဒီကိစ္စနှင့်ပတ်သက်၍အဘိဓမ္မာအကြီးတော်ဟူသောသာသာဝုရင်ထဝေရရဲ့ကိုယ်ရင်သက်ကိန္နာဤအသူကိုဆရာတော်ရင်းများကိုယ်တိုင်ခြေပါချက်များပြောကြားတယ်ဘုရားရှင်ရင်းကိစ္စနဲ့ပတ်သက်၍မယုံကြည်သူများသည်ပြောကြားခြင်းနှင့်အကြောင်းများဖြင့်အာဟိသံများသည်လောဘခိုင်လုံခြင်းမရှိပေမှန်သော်လေပြောကြားခြင်းများသာဖြစ်သောယင်းမယုံကြည်ကြသူများသည်ဘုရားအဘိဓမ္မာကိုသိသိခြားခြားကာသနာနာနာလေသောလုံးဝမလေးနာဘူးပဲမိမိငါမလေးတော့အကြောင်းနေရာကိုလူပိသိပြီးကရမ်းရေဝေဖန်နေခြင်းမှာဖြစ်ဒီကိုတွေ့ရပါသည်ဒီကိစ္စနဲ့ပတ်သက်၍အထက်ကမလေးမကြည့်သူများဤသွားလိုက်တော်နေများဖြင့်ရောရမ်းမှန်းသနေခြင်းဖြင့်တိုင်းရင်းများဖြင့်အဘိဓမ္မာကျမ်းများကိုမိမိကိုယ်တိုင်ဘုရားဘုရားပတ်ကြခဲ့သည်အလိုတော်ကြမိများအကြံတိတော်ဝါနာလေအောင်ဒိနာကြည့်ပါကမိမိတို့ကိုယ်တိုင်ဉာဏ်ပညာဖြင့်သုံးဖြတ်ကြည့်တော်ပါလျင်အဘိဓမ္မာပြည့်ကြသည်ဘုရားဘုရားကိုယ်တိုင်ပေါ်ကြတော့လူကြီးတွင်ရှင်သာရိပုတ္တရာဖြင့်မြတ်ကပြန်လည်ပေါ်ကြကအဘိဓမ္မာကျမ်းစာသံဃာတော်များဒီတော်တို့ရရှိခဲ့သောဘုရားတော်ဧတနာတော်မှာအသိ ီတော်ကိုသတိပါသည်ဗျာဥပမာအားဖြင့်ကရက်ထောင်ရှိသောခိညာအေးသွေးရှိသည့်အဘိဓမ္မာပရိညာကြီးရှိသည်ဆိုကြပါသောယေပရိညာကြီးကိုအသိအမှန်အဘိဓမ္မာပရိညာကြီးဟောက်မဟောက်သုံးဖြည့်ရန်၌ခြောက်ရည်ရမာများကိုကျွမ်းကျင်သူပုဂ္ဂိုလ်ဒီမလာခြင်းသည်ဒီကိုယ်တိုင်းသိကြလာလေးပါ၏သုံးဖြတ်သောဤကဒိဋ္ဌလူများဤပြောကြတဲ့အစရှိသည့်တွယ်ဝဲသောဤများဖြင့်ပုံမူခီယကောင်းမှုဤကဲ့သို့ဖြစ်ပါသည်။ဤကိစ္စနှင့်ပတ်သက်၍ဆရာတော်ဘုရားကြီးအယူအဆများကိုရှင်းလင်းဝေချာပြတော်မူပါယံခြေတော်အစုံကိုဥခိုက်၍
ဒီတော့ဆက်ပါပါဗျာအဘိဓမ္မာဖရာဟောမဟုတ်ဖရာဟောမဟောဆိုပြတနာဒီကိုရင်စက်ကိန္ဒအမိခံတဲ့လူကျမအသက်ဆံမဟုတ်ပါရှင်မဗုဒ္ဓဂေါသတို့လက်ထက်ကလေးကအဘိဓမ္မာကိုဖရာဟောမဟုတ်ဘူးလို့ဆိုခဲ့တဲ့ပုံကိုယ်တွေပေါ်ခဲ့ဘူးတဲ့ဆိုတာအထသာလိနိထေကရာဏိဒန်းကိုကြည့်လို့ရှင်သိတာပါအဲ့တော့ဘုရားဟောမဟုတ်ဘူးဆိုတဲ့ပြောတဲ့ပုံကမှသူ့မှာခိုင်လုံတဲ့သက်တည်ရှိဖို့လိုအပ်တယ်ပေါ့ဟောတယ်ဆိုတဲ့ပုံကလည်းပဲခိုင်လုံတဲ့သက်တည်ပြရအောင်သက်တည်တစ်ခုကြီးပြရအောင်ဘာလို့လို့ဆိုရင်အခုပြောနေကြတဲ့ပုံကိုယ်တွေဟာဘုရားကိုမှီခဲ့တဲ့ပုံကိုယ်တွေမဟုတ်ကြပေါ့မဟုတ်ကြသည့်အတွက်ကြောင့်တခါတော့ကဘုန်းကြီးကဟောအနောက်တိုင်းမှာသွားပြီးတော့အဘိဓမ္မာသင်္นานပို့ချရင်အထက်ကရာတွေနဲ့ပတ်သက်တဲ့အနောက်တိုင်းရဲ့အယူဆတဲ့ရဲ့ criticize လုပ်ကြအေးအနောက်တိုင်းက scholar အမည်ခံတဲ့ပုံကိုချွတ်ပါအထက်ကရာတွေကိုရင်ပယ်တယ်မမှန်ဘူးနောက်မှရေးတာတွေလို့သူတို့ကပြောကြတယ်လို့အဲ့ဒါလို့ပြောတဲ့ဟာအထက်ကရာဘယ်နှုတ်ဖတ်ဖို့တယ်အ ਨੇ ဆိုအနှောင့်လေးတောင်မှမဖတ်ဘူးပဲနဲ့အထက်ကရာတွေကိုဘာညာဒီလိုပြောတာဟာတော့မသိဘူးပေါ့ပြောချင်လို့ရှိရင်ပြောလို့ရပါတယ်ဘယ်လိုပြောရမလဲလေးလာအထက်ကရာစာအုပ်တွေတုတ်ပြီးတုတ်လေးလာလေးလာပြီးရင်ဘယ်အချက်ကတော့မှားတယ်ဘယ်အချက်ကမမှန်ဘူးဘာကြောင့်မမှန်တာလဲဘာနဲ့တိုင်းတာပြီးပြောတာလဲဆိုတာကိုကခိုင်ခိုင်လုံလုံပြောနိုင်ရအောင်အဲ့ဒါလို့မပြောနိုင်ပဲနဲ့အခတကတာလဲတရုပ်မတအုပ်မှလည်းမဖတ်ဘူးပဲနဲ့အဲ့ဒါလို့ပြောတာကျတော့ဒီလိုပုံကိုယ်တွေကတဲ့စကားတွေကတော့ဟိုအရာရောက်တဲ့စကားမျိုးတွေမဟုတ်ဘူးပေါ့နော်အခုလည်းပဲဒီမြတ်စွာဘုရားဒီအဘိဓမ္မာဘုရားဟောမဟုတ်ဘူးဆိုတဲ့ညင်းဆိုတဲ့ပုံကိုယ်တွေကဘာလို့ဆိုလို့ရှင်ဒီတမ်းမပါလို့ဆိုတော့အကြောင်းပြချက်တစ်ခုရှိတယ်သူတို့အနောက်တိုင်းကလည်းပဲမြတ်စွာဘုရားသခင်ကိုရမြဒီဝါဆိုစင်တွေကိုကြည့်လိုက်မယ်ဆိုလို့ရှင်ဒီပြင်ဝါဆိုစင်တွေကိုရှာလို့ရတယ်ပေါ့ခုနှစ်ဝါမြောက်ဘယ်နေတယ်လဲဆိုတော့ပျောက်ဒီပျောက်တာတော့ခက်ဆန်းဆန်းပဲခရစ်တော်ကလည်း18နှစ်ပျောက်တာရှိတယ်အဲ့ဒီကြောက်တာသူတို့ဘာလို့ပျောက်တာတုံးဆိုတော့တာဝရိန္ဒာနတ်ပြည်ဒါနတ်ပြည်မယုံတဲ့ပုဂ္ဂိုလ်ကတမင်ဖြောက်ထားတာလေဒီ tradition အနေနဲ့ကခုနဝါမြောက်မှာနတ်ပြည်ဝါဆိုတယ်ဆိုတာရှိတယ်နတ်ပြည်မှာဝါဆိုတယ်လို့ဒီအထက်ကရာတို့တီဃာတို့ဆိုတာ tradition လို့ခေါ်တယ် tradition လို့ခေါ်တယ်အစင်လာဒီတိုင်းပဲတင် जा ပို့ချလာခဲ့တာဆင်ဆက်ပဲပြတ်တင် जा ပို့ချလာခဲ့သည့်အတွက်ကြောင့်ဒီအထက်ကရာစကားတွေကိုအားလုံးကိုမှားတယ်လို့ပြောလို့မရဘူးမှားတယ်လို့ပြောချင်ပြောလို့ရတာရှိတယ်ဘယ်လိုပြောရမလဲဆိုပဲပါဠိတော်နဲ့မကြိုက်ဘူးဘယ်ဟာနဲ့ဆန့်ကျင်နေလဲဘုရားဟောစကားနဲ့ဆန့်ကျင်နေပြောရတယ်ပြောလို့ရတယ်အဲ့ဒါလက်လက်လက်ခံရမယ်အဲ့လိုပြောလို့ရှိရင်ကတော့နော်အထက်ကရာကိုပြောထားတာကြားဘူးကြလားတော့မသိဘူးဘုန်းကြီးတခုပြောပြမန္တလေးကအဘိယရမကျောင်းတိုက်ဆိုတာရှိတယ်အဘိယရမဆရာတော်ဘုရားကြီးဆိုပါဠိတက္ကတဆွဲဆောင်တတ်တဲ့ဆရာတော်ကြီးအဲ့ဒါမှဆက်တတ်ပါဠိတရာကျမ်းနေတဲ့အခက်ဆုံးမောက္ကလန်ဆိုတဲ့ကျမ်းရှိတယ်မောက္ကလန္တပြာကရဏကျမ်းရှိတယ် အဲ့ဒီကျမ်းကိုနေတရားရေးတယ်အဲ့နေတရားရေးတဲ့အထက်မှာရှေ့ဘက်ကအယူဆမှားတာတွေကိုသူအကုန်လုံးတိမှတ်ပေးသွားတယ်အဲ့ဒီထက်မှာဆရာတော်ကြီးကအထက်ကရာစကားတစ်ခုကိုဝေဖန်ထားတာလေးတစ်ခုရှိနော်ဒီလိုဝေဖန်တာကြတော့လက်ခံနိုင်တယ်ဘာဝေဖန်ထားတော့ဆိုတော့သူရေးထားတဲ့စကားလေးအတိုင်းအတိအကျမဟုတ်ပေမဲ့အတိတ်ပဲအတူတူပဲဘယ်လိုပြောတော့ဆိုအထက်ကထာမှာပါတယ်ဆိုပေမဲ့လို့တဲ့အကုန်လုံးမှန်တယ်လို့တော့မယူဆနဲ့အထက်ကထာဆရာကြီးတွေပဲတစ်ခါတရံကြတော့ပတ်မှားကိုဖွင့်မိတတ်သေးတယ်တဲ့မှားနေတဲ့ပါဠိနော်စကားလုံးကတစ်ခါတလေမှားနေတာရှိတယ် spelling မှားသွားတာလည်းရှိတယ်နော်မှားနေလို့ရှိရင် spelling စလုံးပေါင်းမှားရင်အတိတ်ပဲကမှားသွားတတ်တယ်လေဥပမာ smile လို့ရေးရမယ်အစား s လေးပြုတ်နေတယ် mind လို့ရေးလိုက်လို့ရှင် mind ဖြစ်သွားမှာပေါ့ mind လို့ရေးတဲ့နေရာမှာရှေ့က s လေးထည့်လိုက်ရင် smile ဖြစ်သွားတော့အပြုံးဖြစ်သွားပြန်နော်ဒီစကားလုံးလေးတစ်လုံးကျသွားတာနဲ့အတိတ်ကပြောင်းသွားတာရှိတယ်လေဒါတော့ဘယ်ဘာသာမဆိုဒီတိုင်းပဲရှိတယ်ဗမာဆိုပိုဆိုးသေးတယ်နော်ဗမာစကားလုံးမှာတရားမျိုးတွေကပိုဆိုးသေးတယ်ဒီလိုအတိတ်ပဲလေးတစ်လုံးဝိစ္စပေါက်လေးတစ်လုံးပြုတ်သွားရင်တစ်မျိုးပိုးလိုက်တမျိုးဗမာစကားမှလည်းရှိတာပဲဒါ language တိုင်းမှာမရှောင်လွဲနိုင်တဲ့အရာတစ်ခုပဲအဲ့ဒီမှာအဲ့ဆရာတော်ကြီးကဝေဖန်ပြထားတာကိုဘုန်းကြီးတို့ဖတ်ကြည့်မှုဘူးလေတက္ကရာဆရာကြီးများပင်ရမယံခပုတ်ပတ်မှားကိုဖွင့်မိတတ်သည်ဆိုပြီးတော့အင်ဂုတ္တရနိကေဝိတခုဘောတ္ထသုတ်ထဲမှာဒီဆက်ပြ၃မျိုးအကြောင်းအဝတ်ညစ်နွမ်းနေလို့ရှိရင်ရှေးကဆက်ပြတွေနဲ့ဖောက်ရတယ်ပေါ့ခုခေတ်ဆက်ပြ ready made လောက်ထားတဲ့ဆက်ပြမဟုတ်ဘူးစနစ်တကျပေါ်ဆက်ထားတဲ့ဆက်ပြမဟုတ်ဘူးတဘာဝဆက်ပြဟောဆက်ပြကြမ်းနေအညာမှာရှိတတ်တယ်ပေါ့ဆက်ပြပေါက်တယ်မြေကနေပေါက်လာတယ်ဆက်ပြအဲ့ဒီမှာဥတ္တဆိုတဲ့ဟာရှိတယ်ဥတ္တဆိုတဲ့ဆက်ပြကခုနကမြေကနေပြီးတော့ပေါက်လာပြီးတော့အမှုန်နေဖြစ်အခုခေတ်မှာပဲအညာမှာပဲတချို့သုံးကြတယ်လေဆက်ပြကြမ်းလို့ခေါ်တာပေါ့ဟောအဲ့ဒီဆက်ပြချမ်းနဲ့ဆိုတဲ့နေရာမှာဥတ္တဆိုတဲ့စကားလုံးနေရာမှာဥတ္တဆိုတဲ့စကားလုံးကိုမှားပြီးတော့ရေးထားတာဥတ္တမလို့ဖြစ်သွားတယ်ဆက်ပြ၃မျိုးရေးတဲ့အထက်မှာဥတ္တမလို့ဖြစ်သွားတဲ့အခါကျတော့ဆက်ပြဆိုတဲ့အတိတ်ပဲမရတော့ဘဲနဲ့ဘာဖြစ်သွားတော့ဆိုအငွေ့ဆိုတဲ့အတိတ်ပဲရသွားဟောအတိတ်ပဲအနှက်ပြောင်းသွားအနှက်ပြောင်းသွားတဲ့အခါကျတော့အထက်ကရာကအဲ့ဒီနေရာမှာသူကသူတွေးတဲ့ပါဠိကဥတ္တမတွေးထားတဲ့အခါကျတော့ဆက်ပြလို့မဖွင့်မိပဲနဲ့အငွေ့သွားဖွင့်မိလိုက်တယ်ပြီးတော့မှဒီလိုလဲဘူခွဲရှိသေးတယ်ဒီအ내ပါပဲလို့ပြောသွားတယ်အဲ့ဒါကိုအဲ့ဆရာတော်ရက်ထောက်ပြထားတယ်ဒီလိုထောက်ပြတာမျိုးကြတော့ဒါမှန်ကန်တဲ့လက္ခဏာဒါလက္ခဏာနိုင်တယ်အဲ့ဒါလို့မဟုတ်ပဲနဲ့အထက်ကရာလည်းတအုံးမှမဖတ်ဘူးအနှောင့်တောင်မကြည့်ဘူးတဲ့ပုဂ္ဂိုလ်ကအထက်ကရာတွေဘာတွေညာတွေဆိုရင်ပြောရင်တန်ယုံစရာမရှိဘူးလို့လက်ခံနိုင်စရာမရှိဘူး reasonable မဖြစ်ဘူး logical မဖြစ်ဘူးအခုလည်းပဲဒီအဘိဓမ္မာကျမ်းဟာဘုရားဟောမဟုတ်ဘူးလို့ဘာနဲ့သက်သေထူလဲဟောဘာနဲ့သက်သေထူကအဲ့လိုထူတဲ့အခါမှာမြတ်စွာဘုရားဟာတာဝရိဏနတ်ပြည်ကိုပြင်းသုံးတာမရှိဘူးပါဠိတော်ထဲမှာမရှိဘူးလို့ပြောလို့ရှင်မှားတယ်ရှားပြမယ်ပါဠိတော်ထဲမှာနော်လောမတကင်ကိယဗတ္တိကာရတတုတ်ဆိုတဲ့ထဲမှာမြတ်စွာဘုရားဟာတခါတုန်းကတာဝရိဏနတ်ပြည်ပင်လကတိပင်ရင်ကပန္နုကပလာကျောင်းနေရာမှာတရင်သုံးနေထိုင်ခဲ့တယ်ဆိုတဲ့အကြောင်းဖော်ပြထားရှိတယ်အဲ့ဒီမှာဒါပါဠိတော်အရင်တော့သူတို့ကိုးမဲ့ပါဠိတော်အရင်သူရှားမတွေ့ဘူးမြတ်စွာဘုရားဟာတာဝရိဏနတ်ပြည်ပါရိသတ်တကမူလပန္ဓုကပလာကြောက်ဖြာပေါ်မှာတစ်ချိန်ကသတင်းသုံးနေထိုင်ခဲ့တယ်။အဲဒီသတင်းသုံးနေထိုင်ခဲ့တော့ကဗတ္တိကရတ္တအတီတံနာနာကမေယနတ်ပတိကင်ခေအနာဂတံစတဲ့ဗတ္တိကရတ္တဂါထာများကိုဟောကြားခဲ့တယ်ဆိုတာ။အထက်ကရာကအဲ့ဒါကိုထပ်ရှင်းတဲ့အခါအဘိဓမ္မာတရားဟောတော့ကအဲ့ဒါတွေကိုညှက်ပြီးတော့ဟောပေးခဲ့တယ်ဆိုတာ။ဆိုတော့မြတ်စွာဘုရားဟာဒါတက်တယ်သူတို့ကအထက်ကထာမယုံတဲ့လူဆိုတော့အထက်ကထာကိုမကုန်နဲ့နော်ပါဠိတော်မှာတင်မယ်ဒီစကားလုံးဟာရှိတယ်ဆိုတာကိုဒါမှတ်သားမယ်ပေါ့ကဲထားဏိဒံမပါလို့မယုံဘူးဆိုလို့ရှင်မယုံစရာတွေအများကြီးပဲနော် မယုံဘူးဆိုရင်မယုံစရာတွေအများကြီးနောက်ဆုံးမှကိုယ့်အဖေတောင်ယုံစရာမရှိဘူးလေမမြင်ရလို့မယုံရရင်အဖေလည်းမယုံနဲ့ဟုတ်မယုံရလို့ရှင်ပြောပါလေမယုံရတာတွေအများကြီးပဲအကုန်လုံးလောကမှာဒီဆိုတော့အဲ့ဒီမှာမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကတန်ယုတ်ပါဠိတော်မှာဟောထားတာရှိတယ်တိရတော်ထဲမှာအဲဒီတိတပါလို့ခေါ်တဲ့ရင်တိုက်တုံးတိတပါဆိုတာတီဟိုကျွန်းရဲ့အယူဆတော့ယူဆနာပင်ကိုတိတပါလို့ခေါ်တယ်တီဟိုဖုန်ကြီးတပါကိုမေးကြည့်တဲ့အခါမှာယူဆနာပင်ကိုသူတို့တိတပါလို့ခေါ်တယ်ဗမာကတော့ရင်တိုက်လို့ပါတယ်ပြန်တယ်ခထားတော့တစ်ခုနဲ့တစ်ခုမတူတဲ့ပုဂ္ဂိုလ်ခါလေးကြတာမြတ်စွာဘုရားကအဲ့ဒီရင်တိုက်ရွက်လေးတွေကိုချိန်ပြီးတော့ငါဖရားဟာငါဖျားသိတဲ့အကြောင်းအရာတွေကအများကြီးဒါပေမဲ့ငါဟောတာဒီလောက်ပဲဟောတယ်။သိတိုင်းအကုန်မဟောဘူးဆိုတာဒါတစ်ခုနော်။အဲ့တော့မြတ်စွာဘုရားဟောသမျှကိုအခုကအကုန်မှတ်တမ်းတင်တာလားဆိုတော့မဟုတ်ဘူး။မြတ်စွာဘုရားဟောတဲ့တည်းကအကုန်မှတ်တမ်းမတင်နိုင်ဘူး။ဘုရားဟောတဲ့တည်းကအမှန်တမ်းကျယ်ဝန်းနေ။ဒီပြန်မပြောနဲ့ခုခေတ် recorder နဲ့ဖမ်းပြီးတော့စာအုပ်ရိုက်မယ်ဆိုရင်တော့မှပဲတရားဟောတာအများကြီးပဲဖြစ်နေပြီလေ။ဒီမြတ်စွာဘုရားအမတန်မှနှုတ်လဲတွေ့တယ်စကားကြောလဲရှင်းတယ်အတန်လဲရှင်းတယ်ဆိုတာဘုရားဟောတဲ့အတန်လိုက်ပြီးတော့မမှီဘူးအမတန်မှမြန်တယ်အမတန်မှမြန်ပြီးတော့စကားလုံးတွေအများကြီးပြီးပြီးပြင်းပြင်းနဲ့ပြောသွားနိုင်တယ်မြတ်စွာဘုရားရှင်အနန္ဒာပဲဘုရားတခွန်ရှင်ခွန်အနန္ဒာဆိုတာတွေနဲ့တွေ့မယ်ဆိုရင်အဲ့ဒါလိုလင်းမြန်မှုနှုတ်ရတယ်ပဲအမတန်မှများအဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေအများကြီးပဲအဲ့ဒီအများကြီးတဲကမှတ်တမ်းတင်နိုင်တာအနည်းငယ်လေးပဲရှိတယ်။အဲ့တော့မှတ်တမ်းမတင်လို့မဟုတ်ဘူးလို့ပြောလို့လည်းမရအောင်ဒါသက်သေမဟုတ်ဘူး။တခါတော့ဗမာပြည်မှာသမိုင်းဆရာကြီးတူဦးပေါ်ခဲ့တယ်မဟုတ်လား။အဲ့ဒီသမိုင်းဆရာကဘာပြောတော့ဆိုရင်ကြောက်စာမတွေ့ရင်အမှန်လို့မယူပါဘူးဆိုပြီးတော့ကြောက်စာကိုပဲသူကကြောက်စာလည်းပါမှအမှန်ယူမယ်ဆိုတော့ဒါဖြင့်ကြောက်စာထိုးတဲ့အကြောင်းအရာဘယ်နှခုရှိလို့စဉ်းစားကြည့်ကဲဒီကနေ့သတင်းစာထဲမှာပါတယ်ဟိုအမှန်ပြောသတင်းစာများသည့်တမိုင်းကိုပြောနေကြသည်ဆိုတော့အဆိုနဲ့ပြောမယ်ဆိုရင်သတင်းစာထဲပါမှာအမှန်လို့ဆိုလို့ရှိရင်ရောအမှန်တရားပဲတော့ရှာအကြောင်းရင်းအားလုံးဟာသတင်းစာထဲမှာမပါဘူးလေအဲ့ဒါတွေကတကယ်မဖြစ်ဘူးလို့ပြောလို့ရမှာမရဘူးအဲ့ဒါကြောင့်မလို့ဒီအကြောင်းပြတွေကဒါမှန်ကန်တဲ့အကြောင်းပြတွေမဟုတ်ဘူးမှန်ကန်တဲ့အကြောင်းဒီတွေမှန်ကန်တဲ့အကြောင်းပြကိုလိုတယ်အပြီးဒီမှာဘုရားဟောမဟုတ်ဘူးဆိုတာဒီတယ်မှန်ကန်တဲ့အကြောင်းပြဖို့လို့အဲ့ဒါလို့မဟုတ်ဘဲနဲ့ဒီလိုပြောတာဟာတော့ဘာမှယုတ်တိမရှိဘူးပေါ့ဘာမှယုတ်တိမရှိဒါကတာမန်ရှုထောင့်အနေနဲ့ကပြောပြတာနော်တာမန်ရှုထောင့်အနေနဲ့ကပြောပြဒီကနေ့မှတ်တမ်းမတင်တဲ့အဖြစ်အပျက်တွေဘလောက်များလဲကိုယ့်မျက်မှောက်ခေပင်ကြည့်မြတ်စွာဘုရားလက်ထက်ကဆိုလဲအများကြီးဖြစ်မယ်ဒီပြည့်လူတွေမပြောနဲ့ကိုယ့်ဘဝလေးတွေကိုပဲမှတ်တမ်းတင်နိုင်တာဘလောက်ရှိလဲနော်မတန်းတင်တာနဲ့မတန်းမတင်တာတွေကမတန်းမတင်တာတွေကများတယ်လေမတင်လိုက်နိုင်တာတွေကများမတန်းမတင်လိုက်ရင်အဖြစ်မှမဟုတ်ဘူးလို့ညင်းလို့ရမရမတန်းမတင်တာနဲ့အဖြစ်မှမဟုတ်ဘူးလို့မတန်းမတင်တာနဲ့မပြောခဲ့ဘူးလို့ညင်းလို့ရမရအဲ့ဒါမြတ်စွာဘုရားဟောတဲ့တရားတွေထဲမှာမြတ်စွာဘုရားကိုယ်တိုင်ကငါသိတာနဲ့ဟောတာဟာအမှန်တမ်းမသိတာကများပြီးတော့ဟောတာကနည်းတယ်အဲ့တော့ဟောတဲ့ထဲမှာလည်းပဲဟောတာတွေကအများကြီးမှတ်တမ်းတင်တာကနည်းနည်းလေးလို့ဒီလိုဆက်ပြီးတော့မှတ်အဲ့တော့ဘုရားမဟောခဲ့ဘူးလို့ဆိုတာဟာမှတ်တမ်းမရှိလို့လို့ဆိုတဲ့ရှုထောင့်ကပြောရင်ဒါလုံးဝမှားတယ်မှတ်တမ်းရှိသည်ဖြစ်စေမရှိသည်ဖြစ်စေမြတ်စွာဘုရားဟောတဲ့စကားဘုရားကိုယ်တိုင်ကိုကမဟာပရိသတ်၄ပါးဆိုဟောထားတာရှိတယ်အဲ့ထဲမှာခြားသွင်းကြည့်ရမြတ်စွာဘုရားကိုယ်တိုင်ကငါဟောတယ်ငါမဟောဘူးဆိုတာဒီရှုထောင့်ကနေကြည့်ရမယ်လို့ဆိုတယ်။ဘုရားဟောတဲ့တရားမှန်တယ်များဟာရာဂငြိမ်းမှုဖြစ်တယ်ဒေါသငြိမ်းမှုဖြစ်တယ်မောဟငြိမ်းမှုဖြစ်တယ်။အဲ့ဒီအတွက်အကျိုးပြုတာတွေမှန်တယ်များဘုရားဟောပဲ။မြတ်စွာဘုရားဒီလိုမဟာပရိသတ်တွေထဲမှာမြတ်စွာဘုရားကဟောထားတာတွေရှိတယ်ပေါ့။အဲ့ဒီရှုထောင့်တွေကနေကြည့်လိုက်မယ်ဆိုလို့ရှိရင်လေအဘိဓမ္မာဘုရားဟောမဟုတ်ဘူးလို့ညင်းလို့မရဘူး။နောက်တစ်ခါအဘိဓမ္မာမှာလာတဲ့တရားဓမ္မတွေဟာဘယ်တုတ်တန်နဲ့ဆန့်ကျင်တာရှိလို့မြတ်စွာဘုရားဟောတဲ့တရားဓမ္မရဲ့အနှစ်အစီတွေကိုထုတ်ကြည့်လိုက်ပါစေဒီတုတ်တန်နဲ့အဘိဓမ္မာ ထိတ်တန့်ကြီးကွဲလွဲနေတယ်ဆိုတာလုံးဝမရှိဘူးမရှိသည့်အတွက်ကြောင့်မရှိုံနဲ့မကဘူးဝိရမဟောထားတာအလွန်ပြည့်စုံပြီးတော့နေသည့်အတွက်ကြောင့်ဒါတရားအနှစ်သာရပိုင်းကကြည့်ရင်လည်းပဲမြတ်စွာဘုရားရဲ့လက်ရမှတပါဘယ်သူလက်ရမှမဖြစ်နိုင်ဘူးဟုတ်တသိတ္တခါရဘာမှမလိုဘူးဒီတရားကြည့်တာနဲ့ပဲဘုရားဟောတဲ့စွာအောင်လို့ဆိုသံမံပုဂ္ဂိုလ်မပြောနိုင်တဲ့စကားတွေဒါရသမ္မာပုဂ္ဂိုလ်မပြောနိုင်တဲ့စကားတွေဒီအကြောင်းအရာတွေကဘာမှာပဲသိပ္ပံဆရာကြီးကပြောတဲ့စကားနဲ့တူတယ်လို့ပြောစရာကောင်မရှိဘူးဘယ်ပညာရှိကပြောတဲ့စကားနဲ့တူတယ်လို့ပြောစရာကောင်မရှိဘူးအဲ့ဒါလို့မရှိသည့်အတွက်ကြောင့်အင်တာမထူးခြားတဲ့ဒီစကားအသုံးအနှုန်းတွေနဲ့ဓမ္မတသက်ကိုဟောပြောထားတဲ့ဒီအဘိဓမ္မာကိုဘုရားဟောမဟုတ်ဘူးလို့ဒီအဘိဓမ္မာရှုထောင့်ကြည့်ယုံနဲ့ပဲဓမ္မကိုလေ့လာကြည့်ယုံနဲ့ပဲဘုရားဟောမဟုတ်ဘူးလို့ပြောစရာတခုမှမရှိဘူးအဲနောက်တိုင်းကလူတွေကသူတို့ကတချို့လူတွေကဒါတွေကအနောက်တိုင်းကလူတွေရဲ့တန်ရောင်လိုက်တာလည်းဖြစ်တယ်ပေါ့တော်တော်များများကတန်ရောင်လိုက်ကြတယ်အင်္ဂလိပ်လိုရေးထားတဲ့စာအုပ်ဆိုဟုတ်ထင်တယ်အင်္ဂလိပ်လိုရေးထားတဲ့စာအုပ်ထဲမှာအမှားတွေအများကြီးရှိတယ်နော်ဒီပြန်ဟာမပြောနဲ့တပတ်တော့ purification ဆိုတဲ့စာအုပ်ကြီးထဲမှာဒီဝိတ္တရိမေဘာသာပြန်ထားတာဘုန်းကြီးတို့အရင်အပြည့်ပြဆရာထေရဝါဒဗုဒ္ဓသာသနာပြုတက်ကတူမှာပါမောခချုပ်လုံးသွားတယ်ဆရာတော်ကြီးဆရာတော်ဥတိလန္ဒန္ဒဝိတ္တရိမေပါဠိမူရင်းနဲ့အဲ့ဒါကိုတိုက်ပြီးတော့ဆရာတော်ကြီးကဖတ်သွားတယ်ဖတ်သွားပြီးတော့သူစာအုပ်မှာအကုန်လုံးရဲနေအောင်ချစ်ထားခဲ့ဒါတွေကမှားနေဒါမှားတယ်ဒါမှားတယ်မူရင်းပါဠိနဲ့လုံးဝလွဲနေတယ်ဆိုတာတွေကိုဘုန်းကြီးတို့နဲ့တွေ့တဲ့အခါတခါပြောဦးတယ်နိရောဓသမပတ္တိဝင်စားတဲ့အခန်းတစ်ခန်းမှာဦးဇင်းတို့ရှာကြည့်အဲ့ဒီမှာမှားနေတာရှိတယ်မပြောဘူးကိုယ့်ဘက်ကိုရှာကြည့်ဆိုဘုန်းကြီးတို့အဲ့ဒီမှာရှာပြီးတော့ဆရာတော်ကိုရှောက်ရဖို့တယ်ပေါ့ဟုတ်တယ်မှားနေတာတွေအများကြီးရှိတယ်အဲ့တော့ဒီလိုစာအုပ်တွေကိုသာဖတ်ပြီးလေ့လာပြီးတဲ့အခါမှာဒီမူရင်းပါဠိတွေမဖတ်ဘူးပဲနဲ့ဒါမှားတယ်လို့ပြောဝန်းတဲ့ပုဂ္ဂိုလ်တတိဟာအတော်ရောတတိမဟုတ်ဘူးเนาะသူ့ရဲ့ဒီတတိဟာတတော်ကိုချီးကျယ်တဲ့တတိပေါ့เนาะဘယ်တတိတုံးဆိုမောဟတတိပေါ့ဒီပြင်တတိတော့မဟုတ်မောဟတတိဟိုမစင်းစားနိုင်တဲ့တတိပဲဒီတတိအဝိဇ္ဇာဓာတုဝိဇ္ဇာအဝိဇ္ဇာဓာတုဒီအမတမမိုက်မဲတဲ့တတိပေါ့เนาะဘာလို့လဲဆိုသူညာမသိလို့မသိလို့ဒီတိုင်းပြောတာဟုတ်တကယ်သိရင်ပြောစရာရှိမှမရှိတာအဲ့တော့ဏိဒါမပါလို့ဘုရားဟောမဟုတ်ဘူးဆိုတာလေဒါမှတ်စရာအကြောင်းမဟုတ်ရသော်ဘုရားတာဝရိဏာနတ်ပြည်ကြွတယ်ဆိုတာဘယ်ကျမ်းထဲမှာမပါဘူးဆိုတာလေဒါလုံးဝမှားတဲ့စကားတစ်ခုပဲဖြစ်နေပြီပေါ့အဲ့တော့သူတို့ကိုယ်တိုင်ပဲသုတ္တနိဗ္ဗာန်ပါဠိတော်ကိုအာလိဖုဒ္ဓဇင်းဆိုပြီးတော့ပါဠိတော်တွေထဲမှာရှင်းကြတယ်လို့သူတို့ကယူဆတယ်အဲ့ရှင်းကြတယ်ဆိုတဲ့အထဲမှာပဲရှင်သာရိပုတ္တရာသာရိပုတ္တသုတ်ဆိုတာရှိတယ်အဲ့ဒီမှာနမေဒိဋ္ဌောဣတောပုပ္ပေနတုတောဥဒကတ္တစီဆိုတဲ့ဂထာလေးနဲ့စထားတာအဲ့ဒါတာဝရိဏနတ်ပြည်ကမြတ်စွာဘုရားအပြီးတော့ဟောပြီးဆင်းလာတာကိုကြိုဆိုတဲ့ပွဲမှာပြောတဲ့စကားနော်အဲ့ဒီစကားတွေလည်းတက်လွန်စားတွေရှိတယ်ပေါ့ဒါကတခါတရံကျတော့တမိုင်းဆိုတာတမိုင်းရှုထောင့်ကနေပြီးတော့ပြန်ကြည့်ရတာတွေရှိတယ်ပေါ့တမိုင်းရှုထောင့်ကနေမကြည့်ပဲနဲ့တမိုင်းမှတ်တမ်းရှာမရလို့တမိုင်းရှုထောင့်ကမကြည့်လို့ရှိရင်ဓမ္မရဲ့အနှစ်သာရပိုင်းကခြိတံနဲ့ပဲဒါဖရာဟောတာတည်းဖြစ်နိုင်တယ်ကျန်တဲ့ပုဂ္ဂိုလ်ဟောတာမှဖြစ်နိုင်ဘူးဆိုတာကိုလုံးဝဆုံးဖြတ်လို့ရတာပေါ့အေးတချို့အနောက်တိုင်းကဝေဘန်တဲ့ပုဂ္ဂိုလ်တွေကဘလောက်ထီအောင်တခါတလေပြောတတ်တယ်လို့ဆိုရင်တခါတုန်းကကြားလိုက်ဖူးတယ်ပေါ့ယာယံတဏပောနုပဝိကနန္ဒီရာကသဟကတတတရဘိနန္ဒိနီဆိုတဲ့ဓမ္မစကြာထဲမှာဒီပောနုပဝိကဆိုတဲ့စကားလုံးလေးဟာနောက်မှထည့်တာသူကပြောချင်ဘာလို့ပြောတာတော့ဆိုတော့နောင်ဘုရားမလို့ချင်တဲ့လူကိုသူကနောင်ဘုရားမလို့ချင်တာလဲအချောင်းမလို့ချင်တာလေသူကတရားကျင့်ပြီးတော့နောင်ဘုရားမရချင်တဲ့လူမဟုတ်ဘူးတဏှာကနောင်ဘုရားကိုဖြစ်စေတယ်ဆိုတဲ့စကားကိုနောက်မှထည့်တယ်လူဒီလိုပြောချင်သေးတာလေဝေဘာနဲ့လူဟာအဲ့တော့အရင်ဟာတွေတော့မပြောဘဲနဲ့နောက်ဟာကိုသူနောက်မှထည့်တယ်လူဘာကြောင့်ပြောနိုင်တာလဲအဲ့တော့ကိုကြိုက်လို့ရှိရင်ယူတယ်ကိုမကြိုက်လို့မယူဘူးဆိုတော့လူတွေရဲ့ဝေဖန်ဆန်းစင်ကြိုက်ဟာတကယ်ကို reasonable မဖြစ်ဘူး logical မဖြစ်ဘူး ဝေဖန်ချက်လည်းဒီမှန်ကန်တဲ့ဝေဖန်ချက်မဟုတ်ဘူးလို့အဲ့တော့ဘုန်းကြီးတို့ရဲ့စာပေနဲ့ပတ်သက်တဲ့ဒီအဘိဓမ္မာနဲ့ပတ်သက်တဲ့ယူဆကတော့မြတ်စွာဘုရားတာဝရိန္ဒန်တပည့်ကြွတယ်ဆိုတဲ့ဟာလောမတကင်ကြီးရဲ့ဗတ္တိကရတ္တသုံးမှာရှိတယ်။ဘုရားအဲ့ဒီမှာသတင်းသုံးခဲ့တယ်ဆိုတာအဲ့ဒီမှာပါတယ်။နောက်အဘိဓမ္မာတရားဟောတာဘုရားဟောတယ်မဟုတ်ဘူးကိုကြည့်ကြည့်ဓမ္မရဲ့အနှစ်သာရဘိုင်းကကြည့်မယ်ဆိုလို့ရှိရင်ဘုရားကလွှဲရင်ပဲပုဂ္ဂိုလ်မှမဟောနိုင်တဲ့စကားလုံးတွေပဲ။ဒါကြောင့်မလို့ဒီနှစ်ချက်နဲ့တင်မဲ့ဘုန်းကြီးတို့လည်းတွေ့ရတော့အဘိဓမ္မာကိုမြတ်စွာဘုရားဟောတဲ့မြတ်စွာဘုရားရဲ့အနှစ်သာရတကယ်အနှစ်သာရတရားပဲလို့ဒါလို့ယုံကြည်စားတယ
်ကျွန်တော်ရှင်းပြရပါတယ်ဒီမှာဘုရားဟောဖို့တဲ့ပတ်သက်ကစေတနာနဲ့တရားနဲ့ဆရာမကောင်းပါရဲ့စေတနာပိတ်သားလို့ပါပဲဒါပေမဲ့လို့အရင်ကစေတနာဆရာမရဲ့အလိုဝါတဲ့ဒီတရားဟောတာတော့ဗျာဒါရိုက်တာဒါရိုက်တာအဖြစ်သာရှိတယ်Pero le están de la vida, sexo, filosofía, 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 filosofía,
မေကုန်နဲ့မှာတော့တတ္တမသံဃာနာတင်ဖို့သင်လျော်တဲ့အချိန်သင်လျော်တဲ့နေရာဒါကနှစ်မေကုန်နှစ်ခုပေါ့တတ္တမသံဃာနာကိုချီးမွမ်းဆောင်ရွက်တဲ့ဆရာတော်သံဃာတော်တွေရဲ့အရေးချင်းပံ့ပိုးကူညီမဲ့တရားရကမာတွေရဲ့အရေးချင်းဒါတွေနဲ့ပတ်သက်မေးထားတာပံပိုးကူညီမဲ့တရားဓမ္မတွေအရေးချင်းကတော့ပတ်စံများများလှုပ်ဖို့ပေါ့ဒါပဲရှိမှာနော်ငွေကြေးများများထုတ်ဖို့ပဲဒီလိုပဲရှိမှာသံဃာယနာဆရာတော်တွေရဲ့အရေးချင်းဆိုတာတော့ပါဠိဘာသာဒီမြတ်စွာဘုရားဟောကြားထားတဲ့တရားဓမ္မတွေနဲ့ပတ်သက်ပြီးတော့ကျွမ်းကျင်လိမ္မာဖို့ဒါတော့လိုအပ်တယ်ပေါ့ကျွမ်းကျင်လိမ္မာပြီးတော့ဘက်ဆုံရှုတတ်မြင်တတ်ဖို့ တန်လိုအပ်တယ်ပေါ့ဒါသင်လျော်တဲ့အချိန်သင်လျော်ကောင်းမြတ်တဲ့နေရာလို့ဆိုတာတော့ကုညီရနိုင်မဲ့နေရာတော့သင်လျော်တယ်သင်လျော်တဲ့အချိန်ဆိုတာကြတော့ဘုန်းကြီးတို့တွေကဘယ်အချိန်ဟာသင်လျော်တယ်လဲဆိုတော့တန်ခါးနာတွေဘာကြောင့်တင်ရတယ်ဆိုတဲ့အကြောင်းကိုပြန်ပြီးတော့စဉ်းစားရအောင်ဟာအချိန်ကိုပြောတဲ့အခါတန်ခါးနာဟာဘာကြောင့်တင်လဲအဲ့ဒါမပြောရင်တန်ခါယနာဆိုဘာကိုခေါ်တာလဲဆိုတာဒါလည်းနားလည်းဖို့လိုတာပေါ့တန်ဆိုတာစုပေါင်းပြီးတော့ခါယနာရွတ်ဆိုတာစုပေါင်းရွတ်ဆိုတယ်ဆိုတာဘုန်းကြီးတို့နားလည်တာကတော့ဟိုပရိရွတ်တယ်လို့တန်ခါတွေစုရွတ်တာလို့ဒီလိုနားမလဲဘူးငယ်တော့ကတော့အဲ့လိုပဲနားလဲတန်ခါယနာဆိုတာအဲ့လိုစုပြီးတော့ရွတ်တာဘာမှမထူးဘူးလေအဲ့လိုစုရွတ်တာမျိုးကိုတန်ခါယနာလို့မခေါ်ဘူးတန်ခါယနာဆိုတာသူရတဲ့စာကိုရတဲ့စာနှစ်ခုတိုက်ဆိုင်တာအတန်တွဲပါဠိစကားလုံးအဲ့ဒါနှစ်ခုတိုက်ဆိုင်တဲ့သဘောကိုတန်ခါယနာလို့ခေါ်တယ်အဲ့ဒါမှခုနကပြောရလို့ယာယန္တနာပုဏ္ဏဂူဝိကနန္ဒီရာဂသဟဂတတတရတတရဘိနန္ဒိနိဆွဲနေရတူကရတာယာယန္တနာပုဏ္ဏဂူဝိကမပါဘူးယာယန္တနာနန္ဒီရာဂသဟဂတတတရတတရဘိနန္ဒိနိပုဏ္ဏဂူဝိကမပါဘူးနောက်တရားရတဲ့အခါကျပေါ်လို့ဝိကပါတယ်။အနားတိုက်ဆိုင်ကြည့်တာ။တိုက်ဆိုင်ကြည့်တာ။စကလုံးတစ်ခုလစ်ဟာနေတာမျိုးတွေတို့အတန်တွဲမှားနေတာတွေတို့မတူတဲ့စကလုံးတွေတို့စလုံးပေါင်းကလည်းမတူဘူးဆိုရင်ဒီခုနကလိုပဲမိုင်းကနေစမိုင်းဖြစ်သွားတာတို့စမိုင်းကမိုင်းဖြစ်သွားတာတို့ဒါမျိုးတွေစင်တူရိုးမှမှားရင်းသွားတာတွေရှိတယ်ပေါ့။အဲ့တော့သူရတဲ့စာနဲ့ကိုရတဲ့စာနှစ်ခုညှိတာဒါဘာလို့အဲ့ဒီတော့ကတန်ခါယနာလို့ခေါ်ရတာတော့ဆိုစောင်းမှမရှိတာစောင်းမရှိဘူးလေစောင်းမရှိတော့သူ့ရဲ့နှုတ်ထွက်တန်ကိုယ့်ရဲ့နှုတ်ကထွက်တဲ့အတန် oral tradition နဲ့သွားတာမြတ်စွာဘုရားတရားတော်တွေကိုနှစ်ပေါင်းဘုရားလက်ထက်ကနှစ်ပေါင်း45နှစ် oral tradition စောင်းပေါ်မှာရေးမှတ်ထားတာမရှိအဲ့တော့စောင်းပေါ်မှာရေးမှတ်မထားလို့စာပေမရှိဘူးလားစလုံးမရှိဘူးလားရေးစရာစောင်းမရှိလို့လားဒီလိုပြောလို့တော့မရဘူးသူခင်တဲ့သူရှိတယ်နော်ရှိတယ်စလုံးလည်းရှိတယ်ဘာလို့လဲဆိုလေခာသိပ္ပံဆိုတာကိုမြတ်စွာဘုရားလက်ထက်မှာယဟန်နေဆွေးနွေးနေကြတာလေခာသိပ္ပံတင်းတဲ့အတတ်တွေတဲ့ဘာတွေတုံးဆိုလေခာသိပ္ပံစာရေးခြင်းအတတ်ဆိုတာရှိတယ်ငကိုတွေကအက္ခရသိပ္ပံဆိုတာလည်းရှိတယ်အဲ့တော့သို့သောပညာသင်တဲ့အချိန်မှာစာအုပ်နဲ့သင်တဲ့ခက်မဟုတ်ဘူးအဲ့ဒီခက်ကဆရာကနေပြီးတော့နှုတ်တိုက်ချပေးတာကိုတပည့်ကနေလိုက်ဆိုတဲ့ခက်အဲ့ဒါကပူတိကြတယ်ပူတိကြတယ်အတန်အတွက်တွေပါလေပိုတိချနိုင်ဒါ oral tradition ဆိုတာသင်တဲ့အခါမှာ तू ကအလွဲမှမရှိအောင်ဆရာကနေပြီးတော့သင်ပေးတာကိုနောက်ကတပြေးကနေလိုက်ပြီးတော့ဆိုတာဟာပို့ပြီးတော့တိချတယ်ပို့တိချလို့ဒီပညာရက်တွေကိုအဲ့ဒီလိုပဲသင်တယ်သူတို့အိန္ဒိယရဲ့ tradition ဒါတွေကတမိုင်းကိုနောက်ခံကိုကြည့်ရတယ်တမိုင်းနောက်ခံကြည့်မှအဖြေမှန်စွာတွေ့နိုင်တယ်ပေါ့ခုခေတ်အမြင်နဲ့မကြည့်နဲ့အဲ့ဒီခေတ်ကအမြင်နဲ့ပဲကြည့်ရအဲ့တော့ oral tradition နဲ့ဆိုတော့အတန်ချင်းတိုက်ဖို့လိုတယ်လေအများတန်းသူရတဲ့စာကိုရတဲ့စာနှစ်ခုစုံပြီးတော့ရွတ်ကြည့်ရဒွေမေဘိခွေအန္တာပပစီဌေနာနာတိဝိတ္တပါဟောရွတ်သူရတဲ့စာကိုရတဲ့စာရွတ်ကြည့်နှစ်ခုညှိကြည့်ဒီလိုညှိပြီးတော့တိုက်ဆိုင်စလုံးကနေစာအတန်တွဲကစာအဲ့ဒါလို့တန်ခါယနာဆိုတာစုံပြီးတော့အတန်ကိုတိုက်ဆိုင်ပြီးတော့စကလုံးကိုတိုက်ဆိုင်ကြည့်တာoral tradition ကြတော့ဒါမလုပ်မဖြစ်မနေလောက်ရတဲ့ကိစ္စတစ်ခုပေါ့အဲ့ဒါကိုတန်ခါယနာလို့ခေါ်တယ်အဲ့ဒီမှာပထမတန်ခါယနာတင်တာကဘာဖြစ်လို့တင်တာတော့လို့ဆိုတော့မြတ်စွာဘုရားပြိဋိဘံစံသွားတဲ့အခါမှာရှင်မဂ္ဂတ္တဘနောက်ကပါလာတဲ့အသက်ကြီးမှရဟန်းဝတ်လာတဲ့ကိုရောကြီးတစ်ပါးကဘုရားပေါ်မှာသူကဟိုမจิตတ္ထာတည်းတစ်ခုရှိမจิตတ္ထာတစ်ခုရှိသူပတ္တလို့ခေါ်တယ်သူပွဲอ่ะဘုရားကိုသူမကျေနပ်ဘူးမကျေနပ်တော့ယသောဘုရားပြိဋိဘံဆန်သွားပြီလို့ဆိုတဲ့သတင်းလဲကြားလိုက်ရောသူကဘာပြောတော့ဆိုအဲ့မှာသတင်းကြားတဲ့အခါမှာဇန်နဲ့တန်ခါတွေကငိုကြတယ်ငိုကြတဲ့အခါမှာသူကဘာပြောတော့ဆိုကိုရောတို့မငိုကြနဲ့ကိုရောတို့မငိုကြနဲ့တပည့်တော်တို့ဒီချိန်ကစလွတ်လပ်လပ်နေရတော့မယ်ဟိုကိုရောကြီးရှိတော့ကချုပ်ချယ်တယ်ဒါမလုပ်ရဘူးဒါလုပ်ရမယ်နဲ့ဆိုပြီးတော့ချုပ်ချယ်အခုဒီလိုလှုပ်ချင်တာလှုပ်ပဲမလှုပ်ချင်တာမလှုပ်ပဲနေပဲဒါအမှန်တမ်းလွတ်လပ်တယ်ဆိုတဲ့စကားကိုသူကကျေလောင်ကျေလောင်နဲ့ပြောတာ အဲ့တော့ရှင်မကတ္တဗကအဲ့ဒါကိုကြားသွားတာသူပိဋိတ်တဲ့မှာဒီလိုကျဲလောင်းကျဲလောင်းဖရာပြိနိဗ္ဗာန်သာနာကိုပဲဝမ်းသာဖို့ပြောနေတဲ့ကိုရောကြီးအကြောင်းကိုကြားတဲ့အခါမှာသူစိတ်ထဲမှာဘာဖြစ်တယ်ဆိုဖရာဟောတဲ့တရားတွေဟာအလွန်များတယ်စနစ်တကျစုစည်းထားတာမရှိသေးဘူးသူတယောက်သူတစ်ပေါက်ငါတစ်ပေါက်ရထားတာတွေပဲရှိတယ်ပေါ့ဟိုကိုရောကလည်းတစ်မျိုးချက်ထားတယ်ဒီကိုရောကလည်းတစ်မျိုးရထားတယ်အဲ့ဒါတွေကိုစုစည်းရအောင်အလုံးညှိနှိုင်းပြီးတော့စုစည်းဖို့လုပ်ငန်းကိုလုပ်မယ်ဒါမှဒီဖရာရဲ့တရားတော်တွေဟာအမှန်မှန်ကန်ကန်နဲ့တည်မြဲရမယ်ဆိုပြီးတော့ရှင်မဂ္ဂသဘာကတန်ခါ9သိန်းရှိတဲ့ထဲမှာအဆိုပြုတာအဆိုပြုလို့တကယ်ပိဋကသုံးပုံဆောင်ယဟန္တာရေကြီးပဲပဋိသင်္မိတာပတ္တယဟန္တာရေကြီးပဲ499ပါးရွေးလိုက်တယ်ရှင်အနန္ဒာကသောတာပန်ရှိသေးလို့ရှင်အနန္ဒာကိုခြံမထားကျင်တော့ထဲ့ကျင်တော့900ပြည့်အောင်မရွေးဘူး499ပါးပဲရွေးလိုက်တာအဆိုပြုတာအဲ့ဒါဘာနဲ့ဥပမာပေးတော့ဆိုရင်မြတ်စွာဘုရားဟောတာတဲ့တရားတော်တွေဟာတဲ့မတိကုံးမဲနဲ့စုပုံထားတဲ့ပန်းနေနဲ့အလားတန်တူနေတယ်လေတိုက်လိုက်လို့ရှိရင်ဟိုနားတစ်ပွင့်ဒီနားတစ်ပွင့်လွင့်ပြီးတော့သွားလိုက်မယ်စနစ်တကျမစုစည်းရသေးဘူးအဲ့ဒါကြောင့်မလို့စနစ်တကျတို့စုစည်းဖို့လိုတယ်ပန်းပွင့်လေးတွေလွင့်မသွားအောင်ကျိုးနဲ့တီလိုက်မယ်ဆိုရင်ပန်းကုံးကြီးကျတော့လေဘလောက်တိုက်တိုက်တပွင့်စီလွင့်မသွားနိုင်ဘူးတရားတော်တွေပျောက်မသွားနိုင်ဘူးအဲ့ဒါကြောင့်မလို့ကျိုးနဲ့တီတဲ့သဘောမျိုးအကုန်လုံးစုစည်းပြီးတော့အုပ်စုဖွဲ့ပြီးတော့ဒီတရားတွေကိုထိမ့်သိမ့်ဖို့ဆိုတဲ့စီမံချက်အဲ့ဒါဟာပထမတန်ခါရဏပဲဖရာတရားတော်တွေကိုစနစ်တကျစီမံခဲ့တာအဲ့တော့ပထမတန်ခါရဏတင်တာအဲ့ဒီရွယ်ချက်နဲ့တင်ခဲ့တာအဲ့ဒီတင်ခဲ့သည့်အတွက်ကြောင့်ဒီကနေ့ခေတ်စာပေကျမ်းဂန်တွေဟာစုစုစည်းစည်းနဲ့စနစ်တကျဖြစ်လာတယ်ပေါ့သုတ်တန်တာတို့ဗိဓမာတို့ဝိနယတို့ဆိုတဲ့ပိဋကတ်တွေတို့နော်นิเกรีဒီလိုဖြစ်လာတာ။အဲ့ဒါကြောင့်မို့လို့သာသနာတော်နှစ်ပေါင်း2555ရသည့်ထိအောင်လီစာပေကျမ်းဂန်တွေက oral tradition နဲ့နှစ်ပေါင်း450 450ဘုရားလက်ထက်က45နှစ်ဘုရားပြိဋိဘံဆံသွားတဲ့အခါမှာ450 oral tradition နဲ့လာခဲ့တဲ့စာပေတွေနော်။အဲ့ဒီတော့ကစုစည်းတော့ကလည်းပဲနှုတ်နဲ့ပဲစုစည်းခဲ့ကြတယ်။ oral tradition အနေနဲ့ပဲစုစည်းခဲ့စုစည်းပြီးတော့စနစ်တကျဖွဲ့စည်းပြီးတော့တင်ယူပို့ချလာခဲ့တဲ့ကျမ်းစာတွေဟာဒီကနေ့ထိတည်တံ့ပြန်ပွားလာခဲ့တယ်ပေါ့ဒါကပထမတန်ခါရဏတင်ခြင်းအကြောင်းပဲဒုတိယတန်ခါရဏကျတော့အဲ့ဒါလို့မဟုတ်ဘူးဒုတိယတန်ခါရဏကျတော့ပတ်စံအလှခန္ဓာတွေကစပြီးတော့ဝီနည်းနဲ့ပတ်သက်ပြီးတော့ကျွလွန်ဖောက်ဖျက်မှုတွေပေါ်လာတယ်ပေါ့ဝီနည်းစိကန်းနဲ့ပတ်သက်ပြီးတော့ဖောက်ဖျက်မှုတွေဘာတော့ဆိုရင်ဒါ interpretation problem ပေါ့ဆိုပါစို့မွန်လွဲတဲ့အချိန်မှာလက်နှစ်သက်လောက်နေရင်းမိထီအောင်စားလို့ရတယ်ဝိကာလဘောဓနာမဖြစ်ဘူးဆိုတာမျိုးတွေပေါ့အခုတော့မှပဲဗမာပြည်မှာရှိတယ်နော်တချို့ကပြောတယ်ဘယ်သူကနေစပြီးတော့ထွင်လိုက်တယ်တော့မသိဘူးစားလဲစားဆိုရင်မွန်လွဲလဲစားကောင်းတယ်ဆိုတဲ့လူရှိသေးတယ်အဲ့ဒါဆိုညထီအောင်ဆက်စားနေမထားနဲ့အဲ့ဒါဘုန်းကြီးတွေတော့မှဘုန်းကြီးတို့တော့မှနှစ်ခါသုံးခါလျှောက်ဖူးတယ်အဲ့ဒီတကားလေးမွန်လွဲကနေကတ်ပြီးဆုံးကတ်တယ်ဆိုလို့ရှိရင်ရှင်မြာစာလက်စာဆက်တာပုံပြီဟာမဟုတ်ဘူးသူက12နှစ်ဟိဒီဟိုဘက်ကြော်လို့မရဘူးသူအချိန်စာကန့်သက်ချက်ရှိတာအဲ့ဒါကိုစာလက်စာဆိုရင်စာကောင်းတယ်ဆိုတာတခုရှိဗမာပြည်မှာဖြစ်နေပြောတာနော်ဒီနောက်တစ်ခါကျတော့ဆေးုံတဲ့ရင်ဂိလန္ဒဆိုစာကောင်းတယ်ဆိုပြီးတော့ဆေးုံတက်တဲ့ကိုတော်တွေညနေဆိုဆုံးကတ်နေတာခက်တာဆေးုံတက်ပြီဆိုလို့ရှိရင်ဆုံးစာကောင်းတယ်ထင်နေတာအခုတော်တော်များများအဲ့လိုတွေဖြစ်ဆေးုံတက်ပြီဆိုရင်အကုန်ဆွမ်းစားကောင်းနေတယ်ဆရာဝန်ဆရာမလည်းအားပေးတယ်စားအဲ့လိုစားကောင်းနေစားကောင်းနေဆိုတဲ့ဟာတကယ်ကိုဒီယောဂနဲ့ပတ်သက်ပြီးတော့မစားရဟိုရင်ဒီသေးမယ်ဆိုရင်တော့စတုမာရိစတုမဒူတို့ဘာတို့ပေါ့လေအဲ့ဒါမျိုးဖြောရမကာတို့ဒီလိုပဲလုံးတင်တာပေါ့အခုကသေးမယ်ယောဂတော့မဟုတ်ဘူးဆေးုံတက်ထန်နေတယ်မကဲညနေမှာဆုံးပွဲနဲ့ပါကတ်နေတယ်ဆိုတော့မဟုတ်ဘူးအဲ့ဒါလို့ဝီနီးနဲ့ပတ်သက်ပြီးတော့စီကံပြတ်တဲ့အယူအဆတွေပေါ်လာခဲ့တယ်ပေါ်လာလို့ဒုတိယတန်ခါရဏကပြန်ပြီးတော့တင်တာဟာအဲ့ဒီဟာတွေဒီ problem တွေကိုဆုံးဖြတ်တဲ့အနေနဲ့တင်တာအဲ့ဒီဒုတိယတန်ခါရဏတင်တယ်ဒါတန်ခါရဏတင်ခြင်းအကြောင်းလေးကိုပြောပြတာပါတတိယတန်ခါရဏတင်တာကတော့ဘာနဲ့တင်တာတော့လို့ဆိုတော့တတိယတန်ခါရဏတင်တဲ့အကြောင်းကတန်ခါရီထဲမှာဒီမှားရွေးတဲ့အယူအဆအတွေးအခေါ်တွေဝင်လာတယ်။န နော်မိစ္ဆာဒိဋ္ဌိရဲ့အယူအဆတွေဟာသာသနာတော်ထဲမှာဝင်လာဘာလို့ဝင်လာလဲလို့ဆိုလို့ရှိရင်သာသနာကလူတန်းတဲ့ပုံစံတွေများတော့အလုံးဟိုပစ္စည်းလက်လက်ပါပေါ်လာတယ်ပေါ်လာတဲ့အခါကျတော့အချောင်သမားတွေကဝင်လာပြီးတော့ဒီမြတ်စွာဘုရားရဲ့အယူအဆတွေမဟုတ်တဲ့အယူအဆတွေကိုသူတို့ကဖုံးကြီးလုပ်ပြီးတော့ပြောတာဒါလည်းတတိထားစရာကောင်းတယ်နော်ဖုံးကြီးဝတ်ထားတဲ့အတိုင်းဖုံးကြီးလို့မထင်နဲ့ဒီဖုံးကြီးဝတ်ထားပြီးတော့စာနဲ့မညီတဲ့စကားပြောနေတဲ့ဒီဟာကိုဘုရားတရားလို့မအောင်မိတ်လိမ့်နဲ့ဒါလည်းဒီကနေ့ခေတ်မှာကြိုးစားကြိုးစားရှိတယ်အဲ့ဒါနဲ့တတိထားစရာအလွန်ကောင်းတယ်ပေါ့စာနဲ့ပိန်နဲ့မဟုတ်တဲ့စကားလုံးတွေပြောနေလို့ရှိရင်ဟောဖုံးကြီးကပြောတာပဲဟုတ်မှာပဲလို့ဒီလိုမဖြစ်သင့်ဘူးဒါရနော်ဘုန်းကြီးကပြောပြောဘာကပြောပြောမှန်တာမှမှန်တာပဲဖရာတရားတော်ဖရာတရားတော်ပဲပေါ့ဖရာတရားတော်ဆန့်ကျင်ဟောရင်ဒါမိစ္ဆာပဲမိစ္ဆာဝါဒပဲဒီလိုပဲပြောရမှာပဲအဲ့တော့ဖရာမဟောဘဲနဲ့ဟောတယ်လို့လုပ်ပြောတယ်မဟောတာကိုဟောတယ်လို့ပြောတယ်ဒါမျိုးတွေလေခုခေတ်မှာကြိုးစားကြိုးစားပေါ်နေတာတွေရှိတယ်လေဟုတ်ဒါတွေကလည်းဟိုတတိထားစရာအချက်တွေပေါ့အဲ့ဒီတုန်းကလည်းအဲ့ဒီလိုမိစ္ဆာဝါဒတွေဝင်ပြီးတော့နှောက်နေတဲ့အတွက်ကြောင့်ဒီမိစ္ဆာဝါဒတွေကိုဖြည့်ရှင်းဆုံးဖြတ်ဖို့ဆိုပြီးတော့တတိယတန်ခါနာတင်တာတန်ခါနာတင်ရင်အကြောင်းကိုပြောပြတာနော်အခုဒေါလလချောကတတ္တမတန်ခါနာတင်တယ်ဆိုတော့ဘာအကြောင်းရှိတယ်လဲဒါဒီလိုပြောရမှာဘာအကြောင်းနဲ့တင်နေတာလဲဘာပြဿနာတွေရှိတယ်လဲဆိုတော့အဲ့ဒါမေးရအဲ့တော့အချိန်ဆိုတာတင်တဲ့အချိန်သာရှင်းတော့ကတော့ဒီလိုတင်ခဲ့တာပထမတန်ခါနာတုန်းကတရားတွေကိုမဆုစည်းရသေးလို့စီစုစည်းဖို့လိုအပ်လို့လုပ်တာဒုတိယအကြိမ်ကျတော့ဝိနည်းနဲ့ပတ်သက်ပြီးတော့အယူဆခွဲလွဲမှုတွေမဟုတ်တဲ့ဝိနည်းရဲ့ဆန့်ကျင်မဲ့အယူဆတွေပေါ်လာလို့အဲ့ဒါတွေကိုဖြည့်ရှင်းဆုံးဖြတ်ဖို့တင်တတိယကျတော့မိစ္ဆာဝါဒတွေဘုရားဝါဒတွေကိုရောနှောဟောပြောလာသည့်အတွက်ကြောင့်ဒါတွေကိုဖြည့်ရှင်းဆုံးဖြတ်ဖို့တင်ရတယ်ဒါဖြင့်သရုတ်ထတန်ခါနာကျတော့ဘာကြောင့်တင်တော့လို့ဆိုသရုတ်ထတန်ခါနာကျတော့ဒီ oral tradition နဲ့ဆက်ပြီးတော့ခရီးသွားနေလို့ရှိရင်စာရီယာမေ့ကုန်နိုင်တယ်ပေါ့အဲ့တော့မေ့ကုန်နိုင်တဲ့အခါကျတော့အကုန်လုံးပျောက်ပြက်သွားနိုင်တယ်ပေါ့ဒီဒါရီယာပျောက်သွားတာတွေရှိတယ်ပေါ့ဒီပဋ္ဌာန်းချမ်းနေတောင်မှပဲပျောက်သွားဘူးတယ်တီးဟိုမှာဆိုရင်ပျောက်သွားဘူးတယ်ဝီနီ၅ချမ်းနဲ့ကပရိဝါချမ်းဆိုရင်ပျောက်သွားဘူးတယ်ပြီးတော့မှမနေပြန်ရှာပြီးတော့ပြန်ရလို့ပြန်ထုတ်ဖို့ထားတာချိုးစာတွေပျောက်သွားတတ်တယ်တော့အဲ့လိုပျောက်သွားနိုင်တာတွေရှိလို့သရုပ်ထတန်ခါရနာဆိုတာကြတော့သူကပေထက်အက္ခရာအက္ခရာနဲ့ပြန်ပြီးတော့မြတ်စွာဘုရားရဲ့အတန်တွေကိုဒီတရားတွေကို transcribe လုပ်တာပေါ့နော်ဒီအတန်တွေကနေ transcribe လုပ်တဲ့တန်ခါရနာပဲသူကစာအုပ်အဖြစ်မှတ်တမ်းတင်မှုရတဲ့တန်ခါရနာတင်တယ်တီဟိုကျွန်းဟိုမလယစနေဘုံမှာခုအာလဝိဟာရလို့ခေါ်တယ်တီဟိုမှာအဲ့ဒီပါတန်ခါရနာတင်တယ်လို့ဒီလိုဆိုတယ်နောက်ပင်စမတန်ခါရနာတင်တာတော့ဘာဖြစ်လို့တင်တာတော့လို့မေးလို့ရှင်ဒါတော့မင်းတို့မင်းကြီးကပေတွေနဲ့ထားလို့ရှင်အင်းဖះစာတွေပျောက်နိုင်တယ်ပေါ့ပေတဲ့ပို့ပြီးတော့ခိုင်ခန့်မဲ့ကြောက်စာကြီးတွေနဲ့ရေးပြီးတော့ထားရင်ပို့ပြီးတော့အရှိခန့်လိုက်မယ်လို့သူစိတ်ထဲအကြံရလို့သာသနာလဲနှစ်ပေါင်း2400ပြည့်တဲ့နှစ်ကျုံတာနဲ့မန္တလေးလဲမြို့တိတ်မြို့တိတ်တည်တာနဲ့မင်းတို့မင်းကြီးကတန်ခါနာတင်တာဒါကတော့စာပေပေပရိဘိုက်ကနေပြီးတော့ကြောက်စာဆိုရင်ပိုးခိုင်လိမ့်မယ်လို့ယူဆတဲ့အနေနဲ့တင်တယ်လို့ပြောရမှာပဲတခြားအကြောင်းတော့မဟုတ်ဘူးသူကเนาะဒီလိုတစ်ခုဒါဖြင့်သတ္တသင်္ကန္နာတင်တာကဘာကြောင့်တင်တာတော့လို့ဆိုဒီပိစမသင်္ကန္နာတင်ပြီးတဲ့အခါမှာစာအုပ်ခေရောက်လာမင်းတို့မင်းကြီးလက်ထက်တုန်းကလည်းပေစာခေပဲရှိသေးတယ်เนาะပေခေပဲရှိသေးတယ်ပေရုပရိဘိုက်တို့နဲ့ပဲရေးတာနောက်ပိုင်းကျတော့ဟန်တာဝရီပုံနှိပ်တိုက်ကရစ်ပလီထမားရဲ့နော်ဟန်တာဝရီတထေးပန်ရှင်သူကအဲ့ဒီမင်းတို့မင်းကြီးနဲ့အမှန်တမ်းရင်းနှီးတယ်မွေးစားသားလို့ပြောတာပဲအဲ့ဒီမှာမင်းတို့မင်းကြီးရဲ့ကြောက်စာမှုကိုတစ်လုံးမှမလွဲစေရအောင်စာအုပ်တွေစက္ကူပေါ်မှာပုံနှိပ်တဲ့လုပ်ငန်းတစ်ခုပမာပြေမှာတီထွင်ပြီးတော့ပေါ်လာတဲ့အခါမှာပို့ပြီးတော့ချိလို့ရှုလို့လွယ်အောင်လို့ဆိုပြီးတော့ဟန်တာဝရီမူဆိုပြီးတော့အဲ့ဒီပစ္စဝတ္တန်ခန္ဓာမူတွေကိုကြောက်စာနဲ့ကူးပြီးတော့ပထမဆုံးရိုက်လာခဲ့ရိုက်တဲ့အခါမှာခုခေတ်လို့ပုတ်ခွဲတွေပါရာဂရက်ခွဲတာတွေပါတွေမရှိဘူးပေစာတုန်းကလိုပဲဓလပြစ်ကြီးရိုက်ထားတယ်နော်ခေါင်းစည်းမပါဘာမပါအကုန်လုံးရိုက်ထားတယ်ရှာဖို့ခက်တယ်ပေါ့ အဲ့တော့ပင်စမတန်ခါနာတင်တော့ကတော့ပေးမခိုင်ငန်းလို့ခိုင်ငန်းတဲ့ကြောက်ပေါ်မှာကူးတယ်ဆတ္တတန်ခါနာကြတော့စာအုပ်တွေပေါ်လာပြီပေါ်လာတဲ့အခါမှာစာအုပ်တွေကခင့်မမိဘူးကြည့်ရတာနော်အမတန်မှရှုပ်ထွေးတယ်ပေထဲမှာရိုက်ထားတဲ့အတိုင်းပဲပြစ်ခတ်နေအောင်ရိုက်ထားတယ်ရှာဖို့ခက်တယ်ဆိုတဲ့ဒီအခက်ခဲကိုဖြေရှင်းဖို့ဆိုပြီးတော့ဒီမှားရတဲ့စာတွေကိုအမှန်ပြင်ပြီးတော့ဒီခင့်မိတဲ့ပုံနှိပ်လုပ်ငန်းတစ်ခုနဲ့ပုံနှိပ်လုပ်ငန်းတစ်ခုနဲ့ဒီသတ္တပံကနာဆိုတင်းတာစာအုပ်တွေခင့်မိတဲ့စနစ်နဲ့ပြင်ဆင်ပြီးတော့တီးဖြတ်ပြီးတော့ရိုက်တယ်ဆိုတာသတ္တပံကနာတင်လိုက်တာအဲ့ဒီရွယ်ချက်အခုတတ္တမတံကနာတင်နေတယ်ဆိုလို့ရှိရင်ဘာရွယ်ချက်နဲ့တင်မှလဲဒါအရေးကြီးတယ်ပေါ့နော်ဘာရွယ်ချက်နဲ့လုပ်မလဲဆိုတော့ဟိုတင်နေပြီဆိုတဲ့အခါမှာဘလို့တင်နေတာတုံးဆို interpretation problem တွေကအခုများများလာများများလာတယ်တလုံးကခွန်ကြီးတို့မိဒီလာကိုတရားဟောသွားမလို့လုပ်တဲ့အခါမှာတယ်လီဖုန်းဝင်လာတယ်ဝင်လာတော့ဆရာတော်စကားပြောလို့ရမလားဧခဏတော့ပြောငါကားပေါ်ရောက်နေပြီမိဒီလာတော့တရားဟောမယ်ဆိုအဲ့ဒီဟာကလူမဟုတ်ဘူးခွန်ကြီးတပါးဖြစ်တယ်အတန်ပဲဆိုတော့ခွန်ကြီးရုပ်မပေါ်လာဘူးပေါ့အဲ့တော့ဗာမေးချင်တာတော့လို့ဆိုတော့တတိပဒံတရားအထုတ်လို့သောတပန်ဖြစ်တယ်ဆိုတာစာထဲမှာပါသလားတဲ့မေးတယ်ဟာမဟာတတိပဒံတုတ်ဏီကုန်းမှာပဲမြတ်စွာဘုရားဟောထားတယ်လေလို့တတိပဒံတရားကို9နှစ်နောက်ဆုံး9လ9ရက်ပွားမယ်ဆိုလို့ရှိရင်ယန္တာဖြစ်နိုင်တယ်အ ਨੇ ဆုံးအနာဂံဖြစ်နိုင်တယ်လို့မြတ်စွာဘုရားဒီလိုဟောထားတာပဲအဲ့ဒါကအနာဂံယန္တာဖြစ်ဖို့ရင်ဖြစ်မယ်လို့တင်ပြောတာတဲ့သောတာပန်ဖြစ်တယ်လို့မပါဘူး။ဟောအဲ့ဒီလိုအယူဆတိမ်းမာတဲ့ပုဂ္ဂိုလ်ယန္တာတောင်ဖြစ်ပြီဆိုမှတော့သောတာပန်ဘာလို့မဖြစ်နိုင်ပါတော့။အဲ့တော့ရံကုန်ယထာလို့ပြောလိုက်လို့ရှိရင်သူ့ကြရင်တော့ဘကိုယထာလို့လည်းပြောရမယ်ဖြစ်နေတယ်ပေါ့နော်။ရံကုန်ယထာမန္တလေးကနေရံကုန်ယထာလို့ပြောလိုက်လို့ရှိရင်ဘကိုယ်လည်းရောက်တယ်ဆိုတာအလုံးနားလဲတယ်လေ။တောင်ကလည်းရောက်မယ်ပြင်မနာလည်းရောက်မယ်ဘကိုယ်လည်းရောက်မယ်ဆိုတာဒါနားလဲတယ်။အဲ့ဒီလိုဒါကဘုန်းကြီးတို့ရည်စရာမဟုတ်ဘူးနော်စာအုပ်တော့အုပ်ဖုံးညက်တွေ့ဘူးတယ်တတိပ္ပံတရားဟာတဲ့ဒိဋ္ဌိသတ်တရားမဟုတ်ဘူးတဲ့တဏှာသတ်တရားတဲ့ဒွိနံဖလာနံအညတရံလို့ဆိုထားတဲ့အတွက်ကြောင့်တတိပ္ပံတရားကိုပုရုဇဉ်နေအာထောဝဘူးတဲ့သောတာပန်ဖြစ်ပြီးမှအာထောဝမယ်တဲ့ဒိဋ္ဌိသတ်မဟုတ်ဘူးတဲ့တဏှာသတ်တဲ့ဆိုပြီးတော့အဲ့လိုစာအုပ်တော့ထုတ်တာရှိတယ်ဒါ interpretation problem လို့ခေါ်တယ်နော်နောက်တခြားတွေလည်းရှိပါတယ်ခဲ့အဲ့ဒါတွေကတော့များတယ်အများကြီးဖြစ်နေတယ်ဆိုအဲ့ဒါမျိုးတွေကို problem တွေကိုဖြေရှင်းဆုံးဖြတ်ဖို့တန်ခါနာတင်နေတဲ့အချိန်ဆိုတာတတ်မှတ်ရမှာပဲနော်အဲ့ဒါတွေညာလာလေလေဒီမှန်ကန်တဲ့ဘက်ကဖြေရှင်းဆုံးဖြတ်ဖို့လိုအပ်တာလေလေဒီလိုဖြစ်တယ်ပေါ့ဟိုတလွဲတွေးတာတွေကအများကြီးအဲ့ဒါနဲ့ပြောလိုက်ရတယ်အဲ့ဒါလောက်နဲ့မချိန်တတ်ဘူးဆိုရင်တို့တတိပ္ပဏတန်ယုတ်ကိုဖတ်တတိပ္ပဏဝက်အင်္ဂုတ္တရနိကေမှာရှိတယ်အဲ့ဒီမှာဖတ်မြတ်စွာဘုရားဟောထားတဲ့အထက်မှာတက္ကရာဒိဋ္ဌိပယ်ခြင်းလို့ရှိရင်လည်းပဲတတိပ္ပဏတရားကိုအထောက်ရတယ်လို့ပါတယ်။နောက်ရှင်သာရိပုတ္တရာဟောထားတဲ့အထက်မှာသောတပန်လည်းပုထုဇဉ်လည်းတတိပ္ပဏမဲ့အထောက်ရမယ်သောတပန်လည်းတတိပ္ပဏမဲ့အထောက်ရမယ်တဂရကံအနာကံယဟန္တာလည်းတတိပ္ပဏမဲ့အထောက်ရမယ်လို့ပါတယ်လို့သုတ်တန်တစ်ခုမှာလို့ဒါမှမဟုတ်ဘုန်းကြီးတို့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟောထားတာတရားတစ်ပုဒ်ရှိတယ်လူတိုင်းကျင့်ရန်တတိပဋ္ဌာန်ဆိုပြီးတော့ဟောထားတာအဲ့ဒါမျိုးတွေက interpretation problem လို့ခေါ်တယ်เนาะအဲ့ဒီ interpretation problem တွေကိုဘုန်းကြီးတို့ဖြေရှင်းဆုံးဖြတ်နိုင်ဖို့တန်ခါရဏတင်ရင်တော့အဓိပ္ပာယ်ရှိတာပေါ့เนาะအဓိပ္ပာယ်ရှိတာပေါ့တန်ခါရဏဆိုတာဒီလိုစာပေနဲ့ပတ်သက်ပြီးဖြစ်စီတစ်ခုဆိုလိုတာကတန်ခါရဏဆိုတာစာပေထိမ့်သိမ့်တဲ့လုပ်ငန်းတစ်ခုပါတန်ခါနာတင်ဒီဖြစ်စီမတင်ဒီဖြစ်စီစာပေထိမ့်သိမ့်တဲ့လုပ်ငန်းတစ်ခုကိုလုပ်နေတာဟာတော့လုပ်တင်လုပ်ထိုက်တာပေါ့တန်ခါနာတင်မှမဟုတ်ပါဘူးထိမ့်သိမ့်တဲ့အလုပ်တစ်ခုကလုပ်ကိုလုပ်အောင်ထိမ့်သိမ့်တယ်ဆိုတာဘယ်လိုထိမ့်သိမ့်ရမှာတုံးဆိုတင်ပြီးတော့ထိမ့်သိမ့်ရမယ်ပို့ချပြီးတော့ထိမ့်သိမ့်ရအခုအာအေကလုပ်နေတာတန်ခါနာလုပ်နေတာပဲလို့ပြောရမှာအဘိဓမ္မာစာပေတွေကိုဒါလူတွေရဲ့နှလုံးသားထဲရောက်အောင်လုပ်ပေးနေတာဟာဒါတကယ်အရေးကြီးတဲ့အလုပ်တစ်ခုကိုလုပ်နေတာလို့နော်တန်ခါရနာလို့ပိုက်ဆံနေမကုန်မေးမဲလို့အမှန်တမ်းထိရောက်တဲ့အလုပ်တွေကိုလုပ်နေတယ်။ မြတ်မပြည့်မှာပရိယတ်တိသာသနာကြီးတွေကစာရီပို့ချပေးနေတယ်။တန်ခါနာတင်တဲ့တင်တာတဲ့ပို့ပြီးတော့ထိရောက်တဲ့အလုပ်တွေကိုလုပ်နေတာ။အဲ့တော့သတ္တမတန်ခါနာတင်မှုကုန်ကြမဲ့ငွေကြေးတွေကိုစာပေတကယ်တင်နေတဲ့ပုံကိုယ်တွေကိုသွားပြီးတော့လှူလိုက်ရင်ကောင်းတယ်အဲ့ဒါ။ထောက်ပံ့ပေးရင်ကောင်းတယ်ဆွမ်းကွမ်းမပင်ပန်းရအောင်သာသနာကြီးတွေစာတင်တဲ့ပုံကိုယ်တွေများပြားလာအောင်စာမဝဲတွေလုပ်ပေးမယ်စုတွေပေးမယ်အဲ့ဒါလိုလုပ်ပေးခြင်းဟာအမြဲတမ်းသာသနာတော်ရေရှည်ခန့်မှုရာအတွက်အမြဲတမ်းတန်ဖိုးရှိတယ်။သာသနာဆိုတာစာအုပ်တွေလက်ဆင့်ကမ်းလို့မရဘူး။ခုလိုသင်တန်းတွေပို့ချပြီးတော့လေ့လာမှလူတွေရဲ့နှလုံးသားထဲရောက်မှဒီတရားတော်တွေဟာတည်မြဲမှာဖြစ်တယ်။အဲ့ဒါလိုမဟုတ်ဘဲနဲ့စာအုပ်ပေးထားခဲ့ရင်တော့နောက်ကျရင်တော့ခေါင်းအုပ်အိတ်မှာပဲသိချာတယ်။ပြီးတော့လည်းအနှထားမယ်ခေါင်းအုပ်အိတ်ပဲဒါပဲကြံပါပဲ။ခေါင်းနဲ့တော့ရောက်လာမှာမဟုတ်ဘူး။စာအုပ်ခေါင်းအိတ်လို့ခေါင်းနဲ့စာဝယ်မှာတော့မဟုတ်ဘူးနော်။ခေါင်းကကြတဲ့ချွေးပဲစာအုပ်ပေါ်ရောက်တော့မှာပဲအဲ့ဒါအဲ့ဒါကြောင့်မလို့ခုလိုသင်တန်းပို့ချတာစာပေတွေကိုတိုက်ရိုက်သင်တန်းပို့ချပေးတဲ့ဟာအကောင်းဆုံးပဲလို့ဒါတန်ခါနာတင်းနေခြင်းပဲလို့ဒီလိုပြောလို့ရပါတယ်ဒါကတော့ဘုန်းကြီးရဲ့အယူဆတစ်ခုပါပဲဆရာ
တော်ရှင်ကြီးကရေသားရဲ့ဒီပြည်သားတဲ့ဘောရတာဘုရားဘောင်းမှာကလေးလိုလိုအားပေးတယ်လူဝေသာနာယနာကျင်းတဲ့သဘောမျိုးပြောင်းလို့လည်းလူနေပေါ်ပေါ်ရဲ့အခုတည်းကပြောလို့ဘုရားရှိခိုးရဲ့ရောက်စုရဲ့ဘုရားတော်ဆောင်တော်ကျူဘာဝတ်ကျေဆရာတော်ကိုယ်ကြီးကြားတဲ့လမ်းနဲ့မြင်းကြီးဒုတိယပိုင်းကတော့အောင်မြင်ပါနဲ့ပြီးဆုံးသွားပါပြီ။ဆရာတော်ဘာလို့ဆရာတော်ကြားလို့ဒီလိုရစီမံလာပါရဲ့